Welcome to the Voice of America in Burmese.
Minglawa tola sinanya. VOA American Day ရဲ့ 2021 ခုနှစ် မေ လ 22 ရက် တောက်ချာနေမနေဘက် အစီအစဉ် တွေကို American ပြည်တော်စု Washington DC ကနေ စတင် ထုတ်လွှင့်ပေးနေပါပြီ ဘိုင်းနိုမီတာ 32 40 46 ကနေ ဓာတ်ရိုက်ဖမ်းယူ နားဆင်နေလို့ VOA ရဲ့ Facebook Stamina ကပဲ ဓာတ်ရိုက် ထုတ်လွှင့်နေပါခင်ဗျာ ကျွန်တော် အမြတ်သူပါ ဒီကနေ့ မနေ့ကင် အစီအစဉ် တွေကို တောင်းယူ တင်ဆက်သွားမှာပါ ဒီကနေ့ အစီအစဉ် မှာတော့ နောက်ဆုံးရောက် မြန်မာ နဲ့ နိုင်ငံ တကာ သတင်း တွေ အပြင်
ကွန်မန်ဒါမျိုးမှာတော့ကျွန်တော်တို့ဒီရေကအလုံးဝတက်တော့ခါပါတယ်ကျွန်တော်တို့ဒီအင်တာနက်ကတော့တုံးလို့မရဘူးဖုန်းကတော့စပီဆောင်းစကန်တကူကနေပြောသွားတာပါမင်းတပ်မျိုးရဲ့နောက်ဆုံးအခြေအနေသတင်းပြည်သူကတော့နောက်ပိုင်းမှာကြားကြပါပါဆက်လက်ပြီးတော့ကချင်ပြည်နယ်လီလိုလမ်းမဘော်ကတိုက်ပွဲသတင်းတွေနဲ့အတူရုရှားနိုင်ငံရဲ့ရဟန်းရင်ပြဝဲကိုသွားရောက်လေးလာနေတဲ့မြန်မာလီတပ်ဗိုလ်ချုပ်ကြီး ကိုဝင်းမင်းရဲ့ကျမရေကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့တောက်ချနေမနေ့ပဲနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုအောင်လူမျိုးတို့ကပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ကစပြီးအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေပေါ်မှာ American Britain နဲ့ Canadian နိုင်ငံတွေကအရေးယူဒဏ်ခတ်မှုအသစ်တွေတိုးမြှင့်ချထားလိုက်တာအထူးသဖြင့် American အစိုးရကစစ်အုပ်ချုပ်ရေးကောင်စီ SAC ကိုပါပြစ်မှတ်ထားအရေးယူလိုက်တာအတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကကြိုဆိုလိုက်ပါတယ်စစ်အာဏာပိုင်တွေကမြန်မာပြည်သူတွေပေါ်မှာဖိနှိပ်မှုတွေတိုးမြှင့်လာချိန်မျိုးမှာနိုင်ငံတကာအတိုင်းအဝန်းကနေစစ်ကောင်ဆောင်တွေနဲ့ပတ်သက်ပြီးကြေပြန့်တဲ့အရေးယူမှုတွေကိုတိုးမြှင့်ချထားဖို့တိတ်ကိုအရေးကြီးကြောင်းလဲ Mr. Andrews ကချက်တဲ့ဘရင်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောကြားခဲ့ပါတယ်။စရုပ်ချုပ်ရေးကောင်စီ SAC ကိုထည့်သွင်းအရေးယူတာဟာအရေးအပါဆုံးခြေလှမ်းတွေထဲကတစ်ခုဖြစ်ပြီးဒါဟာမြန်မာပြည်သူတွေပေါ်မှာဖိနှိပ်နေတဲ့စစ်တပ်အတွက်ငွေရလန်းတွေကိုပိတ်ပင်နိုင်တဲ့လုပ်ရတစ်ခုဖြစ်ကြောင်းလည်းပြောပါတယ်။ American ပြည်တော်စုရဲ့အရေးယူမှုကနေစရုပ်ချုပ်ရေးကောင်စီ SAC အတွက်ရန်ပုံငွေချထားပေးတာကုန်ပစ္စည်းတံမမဟုတ်ဝန်ဆောင်မှုပေးတာတွေမလုပ်ဖို့အတွက်ပိတ်ပင်လိုက်တာကြောင့်SEC အတွက်အထိနာစေတဲ့အပြင် American ဘဏ်အပါဝင်ငွေကြေးဌာနတွေနဲ့ငွေလွှဲပြောင်းခွင့်တွေပါဆုံးရှုံးလာတာဖြစ်ကြောင်းလည်းပြောပါတယ်။အခုလို American နဲ့အတူ Britain နဲ့ Canada ကပါနောက်ထပ်အရေးယူမှုတွေချမှတ်လိုက်တာဟာမြန်မာပြည်သူတွေကိုထိခိုက်စေတဲ့စစ်တပ်အတွက်ပိုးပြီးအထိနာစေတာဖြစ်တယ်နဲ့စစ်ကောင်ဆောင်တွေရဲ့ဝင်ငွေရန်လန်းနောက်တစ်ခုဖြစ်တဲ့ရန်လန်းနဲ့တဘာဝဒဏ်ငွေကနေရတဲ့ဝင်ငွေလန်းတွေကိုပိတ်ပင်ဖို့အတွက်ကြံနေသေးတယ်လို့လည်းသတိပေးပါတယ်။ဒါအပြင်မြန်မာစစ်တပ်ပေါ်မှာအရေးမယူသေးတဲ့နိုင်ငံတွေအနေနဲ့လည်းစစ်တပ်ရဲ့တရားမဝင်အာဏာသိမ်းထားတာနဲ့သူ့ရဲ့စနစ်တကျလူခွင့်ချိုးဖောက်မှုတွေအတွက်ဒဏ်ခတ်ဖို့စဉ်းစားတင်ကြောင်းနဲ့အခုချိန်ဟာစစ်တပ်ကိုဝိုင်းဝန်းပြီးအရေးယူရမယ့်အချိန်ဖြစ်ကြောင်းလည်းကုလသမဂ္ဂလူခွင့်ကိုယ်စားလှယ် Tom Andrews ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာကလေးတငယ်12တန်းလောက်ဟာတစ်နှစ်ကျော်ကျော်စားကောင်းကောင်းမတင်နိုင်ပဲဖြစ်နေတာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေနိုင်ကြောင်းနဲ့စာသင်ကျောင်းတွေဘေးကင်းအောင်လှုပ်ဆောင်ပေးဖို့အတွက်ကုလသမဂ္ဂ UNESCO, UNICEF နဲ့ Save the Children အဖွဲ့တို့ကတောင်းဆိုလိုက်ပါတယ
်။ Colleagues from UNICEF and the UN Educational and Scientific Organization together with Save the Children today said they were concerned for the more than 12 million children and young people who have not had access to organized learning.
စနစ်တကျစာမသင်ကြားနိုင်တာတစ်နှစ်ကျော်နေပြီဖြစ်ပြီးဒီလိုဖြစ်နေတာဟာသူတို့ရဲ့ပညာရေး၊တက္ကသိုလ်ဖွံ့ဖြိုးတိုးတက်မှု၊စိတ်ပိုင်းဆိုင်ရာလုံခြုံမှုနဲ့အနာဂတ်အခွင့်အလမ်းတွေအပေါ်တက်ရောက်မှုရှိလာနိုင်တယ်လို့ UNICEF, UNESCO နဲ့ Save the Children အဖွဲ့တို့ကတတိပေးလိုက်ကြောင်းကုလသမဂ္ဂအကြီးအမှုချုပ်ပြောခွင့်ရ Stephen Dujarric ကပြောသွားတာပါ။အခုလက်ရှိအနေအထားဟာအနွမ်းပါဆုံးနဲ့ဝေးလံခေါင်ဖျားဒေသတွေမှာနေထိုင်နေရတဲ့ကလေးငယ်တွေအတွက်ပိုးပြီးထိခိုက်စေမယ့်အနေအထားဖြစ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်စာသင်ကျောင်းတွေနဲ့ဆရာဆရာမတွေပုံမှန်တိုက်ခိုက်နေတာတွေကျောင်းပရဝုံတွေမှာစစ်တပ်ဝင်ရောက်နေရာယူထားတာတွေဟာလက်ခံနိုင်စရာမရှိကြောင်းနဲ့စာသင်ကျောင်းတွေဟာကလေးငယ်တွေဘေးအန္တရာယ်ကြီးကြီးနဲ့ဖွံ့ဖြိုးမှုရှိအောင်သင်ယူလေ့လာနိုင်တဲ့နေရာတွေဖြစ်တဲ့အတွက်အဲ့ဒီနေရာတွေမှာပဋိပက္ခတွေစုပူမှုတွေမရှိအောင်အကာအကွယ်ပေးဖို့လဲကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNESCO နဲ့ Save the Children အဖွဲ့၃ဘက်ကတောင်းဆိုလိုက်တာဖြစ်ပါတယ်COVID-19 ကာယောဂါအန္တရာယ်ကအခုဒီစိုးရိမ်နေရဆဲဖြစ်တဲ့အတွက်ဒ ဒီရောဂါကူးစက်ပြန့်ပွားမှုမရှိအောင်တည်တည်ချာချာလှုပ်ဆောင်ပေးဖို့ပန်ကြားလိုက်တဲ့အပြင်မြန်မာလူငယ်တွေပညာရေးအခွင့်အလမ်းဆောင်ရွက်အောင်မှာကိုလက်မခံနိုင်ကြောင်းအဖွဲ့၃ဖွဲ့ကမေလ20ကျက်သပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောင်လန်းနိုင်ရေးအတွက်မြန်မာစစ်တပ်ကိုလက်နက်မရအောင်ဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့ကျက်သပတေးနေ့ကဝါရှင်တန် DC ကဝယ်ဆန်စင်တာမှာပြုလုပ်တဲ့မြန်မာအရေးအွန်လိုင်းဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပန်ကြားလိုက်ပါတယ်
။ We urge the government of the international communityto take all necessary actions unilaterally and through multilateralism to put pressure against Tamador. The state administration council and the country supporting them.
နိုင်ငံချင်းစီကဖြစ်စေနိုင်ငံပေါင်းစုံကတစ်ဆင့်ဖြစ်စေလိုအပ်တဲ့အရေးယူမှုတွေလုပ်ပေးဖို့အတွက်နိုင်ငံတကာအစိုးရတွေကိုတောင်းဆိုချင်ပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံမှုပေးနေတဲ့နိုင်ငံတွေအနေနဲ့သူတို့တွေလက်နက်ခင်းအမှုကြောင့်တွေဝယ်ယူခွင့်ဖြတ်တောက်ဖို့အကူအညီပေးတာတွေဖြတ်ပစ်ဖို့နဲ့ပြမှုကင်းလွတ်ခွင့်ပေးထားတာတွေရပ်ဆိုင်ဖြစ်ဖို့အတွက်လိုအပ်ပါတယ်။ဒါအပြင် NUG အစိုးရအဖွဲ့ကိုထောက်ခံပံ့ပိုးပေးဖို့နဲ့ဆင်အနာပိန်တွေကိုတွန်းလှန်ရမှာအင်အားထိုင်မာစေဖို့အတွက်လိုအပ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုပံ့ပိုးပေးဖို့ပါတောင်းဆိုချင်ပါတယ်လို့ပြောသွားတာပါ။ Wilson Center ရဲ့အာရှရေးရာအစီအစဉ်မှာမြန်မာနိုင်ငံရဲ့လက်ရှိနဲ့အနာဂတ်ဆိုင်ရာနဲ့ပတ်သက်ပြီးအရေးကောက်ခံပြည်သူ့စွတ်တော်ကိုစားပြုကော်မတီ CRPH ကအသစ်ဖွဲ့စည်းလိုက်တဲ့NUG အစိုးရအဖွဲ့ရဲ့အမြင်တွေကို American Wire ဆက်တော်အမတ်တွေအပါအဝင်ပညာရှင်တွေနဲ့ဆွေးနွေးရမှာဒေါ်စင်မအောင်ကပန်ကြားလိုက်တာဖြစ်ပါတယ်။ဆွေးနွေးပွဲမှာတက်ရောက်ဆွေးနွေးသူတွေကတော့ USAID အကြီးအကဲဟောင်း Mark Green American Honor တော်အမတ်တွေဖြစ်တဲ့ California ပြည်နယ်အမတ် Amy Biran နဲ့ Ohio ပြည်နယ်အမတ် Steve Sharpot အထက်လွတ်တော်အမတ် Van Garden Democratic Party ရဲ့ NDI အဖွဲ့ဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာ American Thurman Hall Derek Mitchell Republican Party ရဲ့ IRI အဖွဲ့ဥက္ကဋ္ဌ Dr. Daniel Twining နဲ့ NUG အဖွဲ့ရဲ့အထူးကိုယ်စားလှယ်ဦးထင်လင်းအောင်တို့ပါဝင်ပါတယ်။ Maryland ပြည်နယ်အထက်လွှတ်တော်မှ Dan Garden ကမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်လာစေဖို့အတွက်အကူအညီပေးရမှာဖြစ်ကြောင်းပြောပါတယ်
။ Yes, we want to normalize and help nurture the development of democratic institutions.In Burma, we want to support the National Unity Government, but we will stand up against the military junta and their
မြန်မာနိုင်ငံမှာဒီမိုကရေစီကနေထူထောင်ရေးအကူအညီပေးနိုင်ဖို့အတွက်အမျိုးသားညီညွတ်ရေးအစိုးရကိုကျွန်တော်တို့ပံ့ပိုးထောက်ခံမှုပေးချင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစစ်တပ်နဲ့သူ့ရဲ့တရားမဝင်လုပ်ရက်တွေကိုဆန့်ကျင်ကြောင်းပြသဖို့တော့တင့်တော်တဲ့အရေးယူမှုတွေလုပ်ဖို့လိုပါတယ်။ဒါဟာမြန်မာနိုင်ငံသားတွေကိုအပြစ်ပေးဖို့မဟုတ်ပါဘူး။အားလုံးငြင်းငြင်းချမ်းချမ်းနဲ့စစ်မှန်တဲ့ဒီမိုကရေစီရာရေးအတွက်မြန်မာပြည်သူတွေနဲ့အတူရပ်တည်ဖို့ပါလို့ပြောသွားတာပါစစ်တပ်ရဲ့အာဏာသိမ်းမှုကိုပြည်သူအများစုကလက်မခံကြသေးရပ်ပေါင်းတရားကျော်လာသည့်အချိန်ဆန့်ကျင်ဆန္ဒပြနေကြသေးဖြစ်ပြီးဒီအာဏာသိမ်းမှုကြောင့်ပြည်ရင်းမှာစီးပွားရေးပညာရေးလူမှုရေးအပအဝင်အဆအဆဆောက်ရုံနေတဲ့အပြင်အိမ်နီးချင်းနဲ့အင်ဒိုပစိဖိတ်ဒေသတွေမှာပါမတည်ငြိမ်မှုတွေကိုဖြစ်လာစေကြောင်းဒေါ်စင်မအောင်ကပြောကြားခဲ့တာပါဒါအပြင်အမေရိကန်နဲ့အနောက်နိုင်ငံတွေကမြန်မာစစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူတာတွေလုပ်တာကိုကြိုဆိုပေမဲ့အမေရိကန်အစိုးရရောတခြားနိုင်ငံအစိုးရတွေကပါစစ်ကောင်စီကခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာတန်တမာအစ်တစ်တွေကိုအတိအမှန်မပြုဖို့ပါဆွေးနွေးပွဲမှာပန်ကြားခဲ့တာဖြစ်ပါတယ
်ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စတိအကျပြန်လည်တက်ခတ်မှုဖြစ်ခဲ့ပြီးနောက်ဣဇွေးနဲ့ဂါဇာဒေသကစစ်သွေးကြွတွေကြားအပြစ်ခတ်ရဲဆဲဖို့တပြိုင်တည်းလိုလိုကြေညာလိုက်ကြပါတယ်ကစားဒီကစံကြေးတောက်ချန်နေမနဲ့နှစ်နာရီကစအပြစ်ခက်ရစီစတင်အသက်ဝင်မှာဖြစ်ကြောင်းဟာမတ်စပေါ့တာဝန်ရှိသူတွေကရိုက်တာသတင်းဌာနကိုအတည်ပြုခဲ့တာပါဒီဇွေးနေကလည်းဝန်ကြီးချုပ်ရဲ့လွန်ညွှန်းရေးဆိုင်ရာဝန်ကြီးဖွဲ့ကျာသာဘင်းနဲ့နောက်မှအစည်းအဝေးအပြီးမှာပဲအပြစ်ခက်ရစီကြေညာခဲ့ပါတယ်ဒီဇွေးဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့အချင်းနိုင်ငံကဂျောင်းဝင်စစ်ဆက်အစုပြုခဲ့တဲ့ကမ်းလှမ်းချက်ကိုဒီဇွေးဆိုရဖွဲ့ရဲ့လွန်ညွှန်းရေးဆိုင်ရာစီဝေးကတခင်းနဲ့အတည်ပြုလိုက်တာဖြစ်ကြောင်းဖော်ပြပါတယ် တိခရဆေးရေးအတွက်ဂျာဝင်ညှိနှိုင်းပေးခဲ့တဲ့ရချင်းနိုင်ငံကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချီးကျူးစွာပြောကြားခဲ့တယ်လို့ဣသရေးနဲ့ပါလက်စတိုင်းကြားငြင်းငြမ်းစွာအတူရှင်တွဲနေထိုင်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုလိုက်ပါတယ
် I believe the Palestinians and Israelis equally deserve to live safely and securely and to enjoy equal measures of freedom prosperity and democracy
ဣသရေးနဲ့ပါလက်စတိုင်းအပတ်စလုံးပြည်ခင်းလုံခြုံမှုရှိရှိနေထိုင်နိုင်မှုမျိုးညီမျှခွင့်ရရှိတယ်လို့လွတ်လပ်မှုတရားဝါပြောမှုနဲ့ဒီမိုကရေစီကိုလည်းခံစားထိုက်တယ်လို့ယုံကြည်ပါတယ်ဒီလိုဖြစ်အောင်လည်းကျွန်တော်တို့ဆွေးနွေးကမနာမနေစူးစမ်းသွားမှာဖြစ်ပါတယ်လို့ဣသရေးနဲ့ပါလက်စတိုင်းတို့အပြစ်ခတ်ရစေးကြီးညာလိုက်တဲ့ဂျာတာဘင်းတွေကအင်ဂျီရောမှာဒိန်းတောက်တွေကိုပြောချခဲ့တာပါဂျေရုဆလင်မှာပါလက်စတိုင်းတွေပေါ်ဣသရေးကဖိနှိပ်မှုတွေကျူးလွန်နေဆိုပြီးမေလ10ရက်နေ့မှာပဲဟာမတ်ဖွဲ့ကဣသရေးကိုရော့ကက်တွေနဲ့ပစ်ခတ်ရတာကပြစ်ခတ်တွေစတင်ခဲ့တာပါ7ရက်ကြာတိုက်ခိုက်မှုတွင်ဂါဇာဒေသမှာကလေး65ယောက်ပါဝင်သေဆုံးသူ230ရှိကြောင်းဒေသခံကြမ်းမာရေးတာဝန်ရှိသူတွေသတင်းထုတ်ပြန်ထားပါတယ်ဣသရေးနိုင်ငံမှာလည်းသေဆုံးသူ12ယောက်ရှိကြောင်းအာနာမိုင်းနဲ့ပြောဆိုခဲ့တာပါတကယ်မူကြောင်းဂါဇာဒေသမှာနေရစွန့်ခွာထွက်ပြေးရသူရေတွက်ကတော့9,200ကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။အာတိတ်ဒေသမှာရုရှားကစစ်ရာတိုးချဲ့နေတဲ့ပေါ်ဆိုရင်ကြောင်းဂျာလာဘင်းနဲ့နောက်မှအိုက်စလန်နိုင်ငံကအာတိတ်ကောင်စီစစ်မြင့်စည်းဝေးဘက်ကိုရောက်နေတဲ့အမေရိကန်နိုင်ငံခြေဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ
်။ We're committed to advancing a peaceful Arctic region where cooperation prevails on climate.
ရာသီဥတုပတ်ဝန်းကျင်စိတ်ပြန့်ပညာလုံခြုံရေးနဲ့ဒေသခံပြည်သူတွေအကျိုးကျေးဇူးခံစားနေကြရတဲ့ရေရှည်စီးပွားရေးဖွံ့ဖြိုးမှုတွေမှာပူးပေါင်းဆောင်နေတဲ့ငင်းချမ်းနဲ့အာတိတ်ဒေသ80တိုးတက်စီကိုအမေရိကန်ကတန်တိတ်ခံချထားပါတယ်လို့ရီချာဘက်မြို့တော်ကစီးပွားမှာတက်ရောက်လာတဲ့ကိုယ်စားလှယ်ကိုဝန်ကြီးပလင်ကင်ပြောဆိုလိုက်တာပါရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့ကတော့အာတိတ်ဒေသမှာဘုံကျဲလျင်တွေရင်ငုံသင်္ဘောတွေတိုးမြင့်ချထားတဲ့ယော့တလန်တိတ်စာချုပ်ဖွဲ့နေတိုးရဲ့ရည်ရွယ်ချက်ပေါ်မေးခွန်းထုတ်ခဲ့ပါတယ်။နော်ဝေးနဲ့ဘော်တစ်ဒေသမှာပြပကတပ်ဖွဲ့တွေရှိနေတာကြောင့်စီးရီနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေတာလည်းပြဿနာတွေရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့အကြောင်းစီးဝဲပြီးဒင်းစာရှင်းလင်းမှုမှာရုရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ဒေသတွင်းတင်းမာမှုတွေကြီးထွားလာတဲ့ချိန်မှာစစ်ပဆိုင်ရာအစိမ့်မြင့်စီးဝဲတွေပြန်ချင်းပဖို့လေအာတိတ်ဒေသနိုင်ငံတွေကိုရုရှားနိုင်ငံကပြားပင်းနေပေမဲ့အမေရိကန်ကတော့ကန့်ကွက်ထားပါတယ်။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားပိုင်နဲ့ထဲသွတ်သွင်းလိုက်တဲ့2014ခုနှစ်ကစလို့အတိတ်ဒေသနိုင်ငံတွေကစီးပွားရေးချုပ်တွေရဲ့နှစ်ပတ်လည်စီးပွားပွဲတွေကိုရပ်ဆိုင်းထားတာပါ။အမေရိကန်၊ကနေဒါ၊ဒိန်းမတ်၊ဖင်လန်၊အိုက်စလန်၊နော်ဝေး၊ဆွီဒင်နဲ့ရုရှားရှစ်နိုင်ငံပါဝင်တဲ့အတိတ်ကောင်စီတို့ဘုံကျိုးစီးပွားဆိုင်ရာကိစ္စတွေဆွေးနွေးဖို့1996ခုနှစ်မှာစတင်ဖွဲ့စည်းထားပြီးအလဲကျဥက္ကဋ္ဌတာဝန်တွေတော့ကြာသာပြင်းနေမှာပဲအိုက်စလန်နိုင်ငံထံကနေရုရှားကလွှဲပြောင်းရယူမှာဖြစ်ပါတယ်။ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း၅ခုမှာတောလာလို့ရှာမှုတွေကိုကြာသာပြင်းနေမှာပဲကန့်သတ်ထိန်းချုပ်လိုက်ပါတယ်။ခံမှန်းကြီးရိုဟင်ဂျာတသိန်းကျော်လောက်နေထိုင်တဲ့စခန်းတွေမှာလူစုလူဝေးလောက်တာတွေစခန်းတစ်ခုနဲ့တစ်ခုတောလာတာတွေပါဝင်ကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေထုတ်ပြန်လိုက်တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးရှမ်ဇတ်ဒူဇာက AFP သတင်းဌာနကိုပြောဆိုခဲ့တာပါဒုက္ခစကန်တွေမှာဗိုလ်ထုတွေကတရက်ထဲစံရင်တီကူးစက်မှုတွေတွေ့ရှိခဲ့ရတာကြောင့်ကန့်သတ်ချက်တွေထုတ်ခဲ့ရတာလို့လည်းပြောဆိုခဲ့ပါတယ်ဗိုလ်ထုတွေကယောဂပိုးစစ်ဆေးခဲ့တဲ့ရိုဟင်ဂျာ249ယောက်နဲ့55ယောက်ကူးစက်နေရတွေ့ခဲ့ရပြီးစာသာပေးနေမှာလည်းနောက်ထပ်55ယောက်ထပ်မံအတည်ပြုနိုင်ခဲ့တဲ့အကြောင်းဒေသခံကျန်းမာရေးတာဝန်ခံတယောက်ကလည်းပြောဆိုခဲ့တာပါယောဂကူးစက်သူတွေရုပ်ရည်တိုးလာတဲ့ကြောင့်စကန်၅ခုစလုံးကိုပိတ်ထားလိုက်ပြီးစကန်တွေထဲမှာကျန်းမာရေးအစားအစာနဲ့ gas ပြောင်းဝင်တဲ့လုပ်ငန်းတွေအတွက်တာဝန်ယူနေတဲ့သူအနည်းချင်းလောက်ကလွဲလို့တောလာမှုတွေကန့်သတ်ထားတယ်လို့လည်းဒုက္ခသည်များဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့2019ခုနှစ်မှာတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရခိုင်စကန်တချို့ကိုစီးနင်းတက်ခဲ့တဲ့ ARSA ရင်ဂျာဆွေးနွေးပွဲကိုမြန်မာစစ်တပ်ကလမ်းလမ်းရှင်းလင်းရာကတိုင်းနဲ့ချီရရင်ဂျာတွေအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးခဲ့ကြတာပါ။ရင်ဂျာဆိုတဲ့အတုံးတုံးကိုမြန်မာအနာဝင်တွေတရားဝင်လက်ခံမထားပေမဲ့ရခိုင်ပြည်နယ်ကဖျက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမှုကလေးပြုထားပြီးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းနားလည်မှုစာကြွန်လောက်တွေကိုတည်ကြားစီလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ခင်ဗျာ
တောက်ကြရင်နောက်ဆုံးရသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုအောင်လူင်းတို့ကပြောပြပေးကြတာပါတော်ရရှင်နေအခုကြားနေရတာကတော့ VOA America တန်ဖြစ်ပါတယ် VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ကြော်ငြာနဲ့တက်မှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဦးဆုံးချင်းပြည်နယ်ဘက်ကစစ်ပေးရှောင်နေတဲ့သတင်းနဲ့စတင်ပါမယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတပ်ဒေသခံ CDF အဖွဲ့တွေတိုက်ပွဲဖြစ်ပွားခြင်းကစပြီးတော့စစ်ပေးလို့ရကိုထွက်ပြေးနေကြသူတွေအတွက်ကြေးရွာတချို့နဲ့ခရစ်ယာန်ဘုရားကျောင်းတချို့ကယာယီစခန်းသဘောမျိုးဖွင့်ပြီးတော့အကူအညီတွေပေးနေပါတယ်။တချိန်တည်းမှာလည်းမင်းတပ်မြို့မှာလည်းပြစ်ခတ်မှုတချို့ပြန်လည်ဖြစ်ပွားနေတယ်လို့စစ်တပ်ရေးလိုင်းတွေလည်းတက်တောက်နေပါတယ်။အပြည့်စုံကတော့ကျွန်တော်အောင်မြတ်သူကပဲပြောပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတပ်ဒေသခံကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြို့မှာနေထိုင်သူအများပြားဟာစစ်ပေးလို့ရကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ပေးတကားတွေများလာတဲ့အတွက်မင်းတပ်မျိုးနဲ့အလန့်ကွာတဲ့ရွာတချို့နဲ့ခရီးရန်ဘုရားကျောင်းတစ်ခုမှာယာယီပြည်တွင်းတကားတွေစခန်း၅ခုဖွင့်လှစ်ထားရပါတယ်။အဲ့ဒီစခန်းတွေမှာစုစုပေါင်းလူဦးရေ9000ကျော်ခိုးလုံနေကြရပြီးတပိုင်းတနိုင်ဖွင့်လာတဲ့ယာယီတကားတွေစခန်းတွေရဲ့လုံခြုံရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အစိုးရနဲ့ညှိနှိုင်းဆောင်ရွက်ဖို့ဒုက္ခသည်တွေကလူလွားနေကြပါတယ်။ယာယီစကန်တခုရဲ့တာဝန်ခံက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဟိုနည်းနည်းပလန်မိမှာပေါ့နော်။ဟိုပြောရဆိုတာတွေကတော့ဒီ UN လည်းရှိတယ်၊ဖိလစ်ရှင် UN ဟိုအရင်အစားလို့ပေါ့နော်။ UNICEF တို့ပြောလာတော့အကုန်လုံးကတော့ပြောတော့ WFP ပေါ့နော်။ပြောလာတော့အကုန်လုံးကတော့ဆက်ဆက်လာတာပဲ။ဆိုတော့အမေကတော့အကုန်လုံးကနင်းကြတယ်။ဒါပေမဲ့ဟိုဒီဗိုလ်ချုပ်နေနဲ့ပြီးတာကတော့ဘာမှမရှိသေးဘူး။ဒါနဲ့ကျွန်တော်တို့အဓိကလူချင်တာတော့ဒီလိုကျွန်တော်တို့ပါဇိခါထပ်ပါမလည်းမဟုတ်ဘူးဗျာအဲ့ဒါချပါမှမမျော်လို့မပေါ့နော်ဒီလိုပုံပုံလေးနေကြရဲကျွန်တော်တို့ဆန်လို့ရှိနေလို့ဒီခမင်းနဲ့တုံးနဲ့မစားလို့ကျွန်တော်တို့ပါလာဖြစ်ဘူးကျွန်တော်တို့ဒီလိုဟိုစပီးကမော်နော်ဒီလိုခလုံရတဲ့အောက်စာလိုမျိုးကိုဟိုအကျက်ဒီနှစ်ဖက်အစိုးရနဲ့နေပြီးမှပေါ့နော်ဒီဝန်နှစ်ဖက်အစိုးရပြီးရှိမှလည်းပါရန်ကနေဒီဖတ်ပြပေးတာတော့ဒီဆိုင်ချင်းနေပြရလို့မျိုးပဲကျွန်တော်ပို့ပြီးလို့ရှင်တယ်လို့ဟာ
မင်းတက်မျိုးကန်၃ဘုံ၂ဘုံလောက်နေရဲစွန့်ခွာထွက်ပြေးနေကြရတာမှာတချို့ကနီးဆက်ရကြီးရွာတွေမှာခိုလိုနေကြရတယ်လို့တောတောင်တွေထဲမှာလည်းပုန်းခုနေကြသူတွေရှိကြပါတယ်စစ်ပေးဒုက္ခတွေတွေဟာမင်းတက်မျိုးတွေမဟုတ်ပဲမင်းတက်နဲ့နီးဆက်တဲ့ရောနဲ့ဘက်တွေကိုလည်းထွက်ပြေးခိုလိုနေကြသူတွေရှိပါတယ်မင်းတက်မျိုးပေါ်စစ်တပ်ကလေကြောင်းကနေမှာတိုက်ခိုက်ခဲ့ပြီးမျိုးတွေကိုဝင်ရောက်တက်ဆွဲခဲ့တာမို့မင်းတက် CDF အဖွဲ့တွေကတက်ဆုပ်ပေးခဲ့ပါတယ်ဒါပေမဲ့လည်းမေလ၁၉ရက်နေ့ညပိုင်းကတော့မင်းတက်နဲ့မတူပြီးကြားမိုင်30နဲ့40ကြားမှာတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်က3ဦးကြဆုံးခဲ့တယ်လို့ CDF တာဝန်ရှိသူတူကပြောပါဗျ။အာ
မင်းတက်နဲ့မတူပြီးကြားမှာဒီမိုင်30နဲ့40ကြားမှာဆန်သူတို့ဖက်ကတော့စစ်တပ်ဖက်က3ယောက်ပေါ့နော်ဆိုတော့မင်းတက်နဲ့စစ်တွေနဲ့ဟုတ်ဆောင်မှာတော့သူတို့3ယောက်စစ်တပ်ဖက်ကကြားနေတူတယ်။အာမမင်းရကတော့အဓိကတော့ပုံမှန်ကျတို့ကတော့ဒီအတိုင်းမှာခြံကူတက်ခိုက်ခုတက်ပေါ့နော်ဒီအရင်ခါတွေဆိုတော့သူတို့ရဲ့လာတဲ့ဒရင်းတိုင်းကိုကျွန်တော်တော့စောင့်နေတာဆိုတော့ဒီမာကြောင့်ရတော့မဟုတ်ပေါ့နော်ဒါပုံပိုင်းလှုပ်ရှားမှုဥစ္စာတွေပဲသူတို့ဖက်ကတော့ဒီဖက်အင်ရဖြစ်တာဒီဒီသူတွေရောက်ရှက်ပေးတာဒီပြင်းလေးကျတော့ပုံပိုင်းကျတော့သူတို့ရဲ့ဆီယနာစင်မြစ်ကျချာရီကူအနေနဲ့ကျတော့ဥကြည့်နေတဲ့အတွက်ဆက်ပြီးတော့တိုက်နေမှာပဲဒီတက်ထူးစားတော့ရန်ဟောင်းမဟုတ်ပေါ့နော်အာဒီအချီနဲ့ကျတို့ပြည်သူလူထုဖဲ့ရတဲ့အာတဲ့အန်ဒွေဒီနဲ့တို့လုံးစီကူတော့အနေနဲ့ဆက်ဆက်ပြရတယ်ပေါ့ကျတို့မြို့ပြင်းမှာတက်ပွေးဒီဖန်ကြည့်တာဆက်ကျတို့ရဲ့မြို့ပြင်းမှာတက်ပွေးဒီဖန်ကြည့်တာဒီပြခတ်တာပြီးတော့ပုံပိုင်းဖုန်းပိုင်းပဲဆက်လို့တော့ဖြစ်ပါတယ
်။ပြန်လည်တက်ခိုက်မှုတွေရှိတဲ့မေလ19ညပိုင်းကစပြီးမင်းတပ်မျိုးမှာဆက်သွယ်ရေးတယ်လီဖုန်းလိုင်းတွေပြတ်တောက်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မင်းတပ်မျိုးကနေစစ်ဆောင်လာသူတူကအခုလိုပြောပါတယ်
။အာကွန်မန်ဒါမျိုးမှာတော့ကျွန်တော်တို့ဒီပြည်ရောအလုံးကဖြတ်တောက်ထားပါတယ်။ကျွန်တော်တို့ဒီအင်တာနက်ကတော့တုံးလို့မရဘူး။ဖုန်းကတော့အာပြောမရတစ်ချက်ရတစ်ချက်ဖြစ်နေတယ်။အာမနေရပါတော့ကျွန်တော်တို့ဒီတံပေါ်နေရမှာရောမြို့ထက်ဒီကကျွန်တော်ဆင်းလာတာဖြစ်တယ်ဆင်းလာတော့ဒီမှာလည်းလူတော်များတယ်ပေါ့နော်150လောက်ရှိတယ်ဒီမနေ့ကျတော့ကျွန်တော်တို့တောင်ပေါ်မှာတိုင်ခဲ့တဲ့ကျွန်တော်တို့ရဲ့မြေကိုရင်းနဲ့ဖုံးဆက်ခြင်းဒီဆက်တွေမရပါဘူးအဆက်တွေမရဘူးအင်ဒီ MPT line ကိုလုံးဝဆက်တောက်ထားတယ်အာဒီညနေပိုင်းမှာကျွန်တော်တို့လည်းဒီဘက်က ရောင်းနေရာနဲ့ဖုန်းဆန်းဆက်လို့ရှိရင်လည်းဒီ NDP ကညနေပိုင်းကြီးတစ်ချက်ပဲကျွန်တော်အခုမှပြန်ပြီးပွင့်လာတဲ့သဘောရှိတယ်။ဒါပေမဲ့အခုမတူမင်းတက်ကကျွန်တော်ရဲ့အသိဉာဏ်နဲ့ဖုန်းဆန်းဆက်ကြည့်လိုက်တော့ဘယ်လုံးမှဆက်လို့မရပါဘူးဗျာ။သူတက်ပြီးပိတ်ထားနေတယ်ပေါ့။မိုက်တဲတော့ရတယ်မိုက်တဲရတော့ရတယ်ပေါ့နော်အာမိုက်တဲလိုင်းဒလိုင်းဆဲတော့ရတယ်ပြောပါလေဟုတ်အော်တူတယ်လီနော်မရဘူးညာဟုတ်ဟုတ
်မင်းတို့မျိုးမှာဆက်သွယ်ရေးတယ်လီဖုန်းလိုင်းတွေအပြင်မျိုးကိုမြေပေးနေတဲ့နေရာတွေမှာစစ်တပ်ကတက်ဆွဲတာပြီးမျိုးတွင်သွားလာသူတွေကိုလည်းပြစ်ခတ်နေတဲ့အတွက်အချိန်လိုက်ရေပိုက်လိုင်းတွေကိုဖွင့်ပေးနေရသူတွေမှာလည်းရေဖွင့်မပေးနိုင်ပဲမျိုးရေပေးရေးစနစ်ကပြတ်တောက်နေပါတယ်ဒါကြောင့်မင်းတို့မျိုးတွေမှာကြံနေသေးသူတွေကလည်းမျိုးတွေကနေထွက်ခွာနိုင်မှုစ조사နေကြပါတယ်ချင်းပြည်နယ်ဘက်ကစစ်ပေးရှောင်းနေတဲ့သတင်းကိုတင်ဆက်ပေးပြီးတဲ့နောက်အခုတစ်ခါမှာတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းတွေကိုတင်ဆက်ပေးပါမယ်ကချင်ပြည်နယ်ဖားကန်းမြို့နယ်လီဒိုလမ်းမကြီးပေါ်မှာရှိနေတဲ့ယူဇနာကုမ္ပဏီပိုင်အဆောက်အဦတွေကို KIA ကချင်လက်နက်ကိုင်တပ်ဖွဲ့ကဒုတိယကြိမ်ထပ်မံဖျက်ဆီးခဲ့ပြီးတဲ့နောက်မြစ်ကြီးနားပူတာဝလမ်းကဆွန်ပရာပန်မြို့မှာလည်းစီတရင်နစီးကိုမီးရှို့လိုက်ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုကိုခင်မောင်စိုးမင်းကပြောပြပေးထားပါတယ်
မလဒုတိယဘက်ကစတင်ခဲ့တဲ့စစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA အကြတိုက်ပွဲတွေဟာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာနေရာအတော်များများကိုပြန့်နှံ့လာနေပါတယ်။ပုံတူးနေကတော့ဖားကတ်နဲ့စွန်ပရာဘွန်းမြို့နယ်တွေမှာ KIA ကတိုက်ခိုက်ဖျက်ဆီးမှုတွေရှိခဲ့ပါတယ်။ဖျက်ဆီးခံရတဲ့ယူဇနာကုမ္ပဏီပိုင်အဆောက်အုံဟာဖားကတ်မြို့နယ်လီဒိုလမ်းမကြီးပေါ်ကရှက်တူစိုးရွာအနီးဘန်ကောက်ရွာမှာရှိပြီးKIA ကည9နာရီလောက်ကဖြက်စီးခဲ့တာဖြစ်ကြောင်းဒေသခံတဦးက VOA ကိုပြောပါတယ်
။ဒီကကုန်ကြီးအဆောက်အုံနေမနော်အဲဆက်ဖြစ်ပေါ့ဆက်ရုံမျိုးအဝင်းနေရအဆောက်အုံပေါ့အရင်ကတော့ဒီချွတ်ပါပေါ့အကုန်လောင်မှုပေါ့နော်အဲကားတစ်ချို့ရဲ့အဆောက်အုံချို့ရေပေါ့အခုကတော့အဆောက်အုံလေးအော်ရိုနီပါတော့ညာခဲကရောအမ်းလေးရော
ဒီလို KIA ကဝင်ရောက်ဖျက်ဆီးချိန်မှာရှစ်တူစိုးရွာအခြေစိုက်စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိပေမဲ့တိုက်ပွဲဖြစ်ပွားတာတော့မရှိခဲ့ပါဘူးယူဇနာကုမ္ပဏီဟူကောင်းချိုင်ဝမ်ဒေသအတွင်းပလောပီနန်စိုက်ပျိုးရေးစီမံကိန်းကိုဆောင်ရွက်ခဲ့ရမှာဒေသခံတွေရဲ့ဘိုးဘွားပိုင်မြေအေကတိမ့်နဲ့ချီတည်ယူခဲ့တဲ့ဆိုပြီးဒေသခံတွေနဲ့ကုမ္ပဏီအကြားပြဿနာတွေရှိခဲ့ပါတယ်ပြီးခဲ့တဲ့ဧပြီလ၁ရက်နေ့ကပထမတစ်ချိန် KIA ကတိုက်ခိုက်ခဲ့တာဖြစ်ပြီးယူဇနာကုမ္ပဏီရဲ့ဂိုဒေါင်၄ခုကုမ္ပဏီကားနဲ့ဆက်ရံ120ကျော်ဖျက်ဆီးခံခဲ့ရကြောင်း KNG ကကချင်သတင်းဌာနကဖော်ပြပါဗျ။ပထမအကြိမ်တိုက်ခိုက်ခဲ့စဉ်ကတော့ယူဇနာကုမ္ပဏီအဆောက်အုံမှာစစ်တပ်ကဝင်ရောက်စကန်ချမှုတွေရှိတဲ့အတွက်တိုက်ခိုက်ခဲ့တာလို့ KIA ဘက်ကပြောဆိုပါဗျ။စွန်ပရာဘွန်းမြို့နယ်တွေမှာဗုဒ္ဓဦးနေနေကင်းကမြစ်ကြီးနားကနေပူတာအိုကိုသွားတဲ့73စီတင်ကား2စီးကို KIA ကမီးရှို့ဖျက်ဆီးခဲ့ကြောင်းပူတာအိုဒေသခံတဦးကပြောပါတယ
်မနေ့ကမနေ့ကဟုတ်တယ်တဲ့မိုင်ဆောင်မိုင်ဆောင်နေတဲ့မဝဲတဲ့နေရာမှာအဲမင်းရှုလိုက်တယ်တက်စီကနစီလို့ပြောရဲနစီခဏခဏလာလိုက်ကြံသွားလိုက်လာလိုက်ကြံသွားလိုက်အဲ့လိုနဲ့နေတိုင်းလိုလိုပေါ့နော်အဲ့လိုစစ်လို့ရှုလိုက်တာခုမှအဲ့လိုပြောကြတယ်ရဲ့ရွာသူက
ကချင်သတင်းမီဒီယာတွေမှာတော့တက်မတော်ပိုင်73စီအဖြစ်ယူဆပြီး KIA ကမီးရှုခဲ့တာဖြစ်ကြောင်းနဲ့မီးမရှို့ခင်မှာလက်နက်ငယ်နဲ့ပစ်ခတ်ခဲ့တာကြောင့်ကားနဲ့အတူလိုက်ပါသူ၄ဦးအနက်၂ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလည်း KIA ကလာရှိုးမှုစဲပြည်ထောင်စုလမ်းမကြီးပေါ်မှာစီပေါက်စာ9စီးကိုတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့ကံပိုက်တီဝိုင်းမော်မြစ်ကြီးနားလမ်းမှာလည်း3စီးတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီလိုစီတဲ့ရင်တွေကိုတိုက်ခိုက်တာနဲ့ပတ်သက်ပြီးတုံ့ပြန်ထားပါတယ်။
ဒီလာတဲ့ပတ်သက်ပြီးကျွန်တော်လည်းတင်ပြပြထားပါတယ်။တမတော်ရဲ့စီတင်ကားတွေပေါ့ဗျာ။ဒါကော်မတီပိုင်းနဲ့စီတင်ကားတွေဖြစ်တယ်ဆိုတော့ကျွန်တော်တင်ထောက်ပြန်ခဲ့ပါတယ်။ကော်မတီပိုင်းနဲ့စီတင်ကားတွေဖြစ်တယ်ပြီးရင်ဒီသူတို့အသုံးပြုနေတာကတော့ဒေသခံတွေကသွားလာဆက်သွေးရေးပြီးကြောင်းချနေတဲ့စီဆိုင်တွေအတွက်စီတင်ကားတွေဖြစ်တယ်။ကျွန်တော်လောက်တာကတော့ကိုဗစ် -19 ကာလမှာလမ်းမဆက်သွယ်မှုခက်ခဲတာရောပိုပြီးတော့ပြင်းနေတာရောဖြစ်လာတဲ့အထက်မှာဒီလိုဖြစ်လာတယ်ဒီရကံပြည်သူလူထုကပို့ဖို့ကြဝန်ထုတ်ဝန်ပို့ဖြစ်စီတယ်လို့ပဲဒါပြောချင်ပါတယ်ဗ
ျ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ပူကတော့
ဒီတက်တော်တက်ကနေလဲကျွန်တော်ခဏခဏပြောနေကြပြည်သူပိုင်ကုမ္ပဏီတွေသူတုံးနေတဲ့ကားတွေမှာသူတို့စစ်ကားတွေစစ်လက်နက်တွေသူကြိယာတွေစစ်နဲ့ပတ်သက်တာဟာဆိုတာရှိတယ်ခဏခဏကျွန်တော်တို့တွေ့ပါတယ်အဲ့ဒါကြောင့်လဲမှားပြီးမှပြစ်နိုင်တယ်ဒါလဲ
နောက်တစ်ခုကတော့အတူကတော့ဘယ်တော့မှဝန်မခံဘူးပေါ့နော်အဲအဲ့ဒါကြောင့်သူတို့ထုတ်ပြန်တဲ့ဒီပြင်းတို့ကိုကျွန်တော်တို့ထောက်ခံလို့တော့မရဘူးနော်ကျွန်တော်အဲ့နဲ့ချက်ပြောချင်ပါလားပြီးခဲ့တဲ့သတင်းပတ်အတွင်းတမတော်နဲ့ကရင်ရေးချတိုက်ပွဲတွေပြင်းထန်ခဲ့တဲ့မိုးမောက်နဲ့မန်စီမျိုးနယ်တွေမှာတော့ဒီရပိုင်းအတွင်းမှာတိုက်ပွဲတွေငြိမ်သက်နေကြောင်းစစ်ကောင်စီဘက်ကတော့စစ်အင်အားတိုးချဲ
ကိုကေမောင်စုံမင်းတင်ဆက်ပေးသွားတာပါ။တိုင်းရင်းသားဒေသကြီးစီကတိုက်ပွဲသတင်းကိုကြားပြီးတဲ့နောက်အခုတခါမှတော့ရုရှားနိုင်ငံရဟန်းရင်ပြပွဲကိုတွားရောက်နေတဲ့မြန်မာစစ်ဗိုလ်ချုပ်ကြီးရဲ့သတင်းကိုတင်ဆက်ပေးမှာပါ။မြန်မာလီတက်အကြီးကဲရဲ့ရုရှားရဟန်းရင်ပြပွဲခီးစဉ်ကလက်ရှိလေကြောင်းစစ်ဆင်ရေးတွေပိုဖြစ်လာတာနဲ့ဆက်စပ်မှုရှိနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။လီတက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမမောင်ကျော်အနေနဲ့အခုမေလ20ကနေ22ထိရုရှားမှာကျင်းပနေတဲ့နောက်ဆုံးပုတ်ခေတ်မီရဟန်းရင်ပြပွဲကိုလာတက်တာကဘလို့ထူးခြားမှုနဲ့တက်ရောက်မှုတွေရှိနိုင်ပါလဲ။ရုရှားမှာနှစ်နှစ်ကြာပညာသင်ယူခဲ့တဲ့မြန်မာတက်မတော်အရာရှိအောင်တူကိုကိုဝင်းမင်းကဆက်သွယ်မြင်ကြားထားပါဗျ
။ဟုတ်ကဲ့။လေကြောင်းစစ်စင်ရဲ့လက်နက်တွေအကြောင်းကိုပါလေ့လာထားတဲ့တင်နေကမဟာဖြူဟာလေ့လာရေးဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးကအခုရုရှားရဟတ်ယာဉ်ပြပွဲရဲ့ထူးခြားပုံကို
ဒီဟယ်လီရုရှား2021ကတော့ဒီရုရှားနိုင်ငံမှာအကြီးမားဆုံးရဟတ်ဒီပြပွဲပေါ့နော်ရုရှားနိုင်ငံမှာရှိတဲ့ဟိုရဟန်းကုမ္ပဏီတွေကစုပေါင်းပြီးတော့มาပြတဲ့ပြည်ပဆိုင်ရာရဟန်းပြပွဲပေါ့ဒါတော့ဆို2000ကနေပြီးတော့มาသူအစပြီးတော့လောက်တာဖြစ်ပါတယ်အ
ဲဒီတော့မြန်မာစစ်တပ်ခေါင်းဆောင်ဘိုင်းကအခုလိုဒီရဟန်းပြပွဲသွားတက်ရတဲ့ထူးခြားမှုကိုမေးရမှာဒေါက်တာနိုင်ဆွေဦးက
ဟိုတက်မတော်အကြီးကြီးတွေညာလဲနိုင်ငံနိုင်ငံမှာပြုလုပ်တဲ့ဒီလက်နက်ပြပွဲဒီဖိုရန်တွေကိုပုံမှန်တက်ရောက်လေးရှိရဆိုကျွန်တော်တို့တွေ့ရပါတယ်အာမီဖိုရန်ပေါ့နော်ရုရှားလိုတဲ့ဒါမျိုးလည်းပုံမှန်တက်လေးရှိတယ်အခုအရင်တော့ဆိုရင်ပြင်သစ်မှာလိုတဲ့ Euro Safety လိုမျိုးလက်နက်ပြပွဲတွေတွားလေးရှိတယ်ဒါအပြင်တရုတ်တို့ Israel တို့စတဲ့နိုင်ငံတွေမှာလိုတဲ့လက်နက်ပြပွဲတွေတွားလာတယ်တွေ့ရတယ်အဓိကအဖြစ်တော့ကမ္ဘာကြီးမှာလက်နက်စနစ်တွေဆိုတာကဒါနည်းစဉ်နဲ့နည်းမတိုးတက်ပြောင်းလဲနေတာဖြစ်ပါဒါတွေလိုက်ပြီးဖို့ဆိုရင်ဒီလိုမျိုးပြပွဲတွေရှိမှလာလေကျွန်တော်တို့ကတွားပြီးတော့မှလက်ဝါထရင်နေပေါ့နော်မြင်ရတာဖြစ်ပါတယ
်ဒီနေရာမှာမြန်မာလေတဲ့အတွက်ဆိုရင်ရောအခုရဟရင်ပြပွဲကဘလို့ထူးခြားမှုရှိပါလဲလို့မေးရမှာဒေါက်တာနိုင်စေဦးက
ဟိုလေကြအပြင်ဟိုကျွန်တော်တို့နိုင်ငံမှာတရားဝင်ထုတ်ဖော်ပြသမှုတွေရောကျွန်တော်နိုင်ငံမှာသုံးနေရဟရင်အားလုံးညီပါပေါ့နော်အများစုကဒါရုရှားလိုရဟရင်ဖြစ်နေထိုနည်းသူက၄မျက်နေလည်းဒီလိုပါပဲရုရှားလိုဖြစ်နေတာတစ်ချက်ဖြစ်တယ်နောက်တော့ကျွန်တော်တို့နဲ့ရုရှားနိုင်ငံဆိုတော့လေမဟာဗျူဟာမိတ်ဆက်ပေါ့နော်ဒါနိုင်ငံဖြစ်ပါတယ်စီကိုဆက်ပြီးတော့မှအဆင်မြင့်မယ်ဆိုရင်လည်းလက်ရှိသုံးနေတဲ့ platform တွေကိုပဲထပ်ပြီးတော့မှအဆင်မြင့်တာလေကျွန်တော်တို့အတွက်ကောင်းတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်မှသုံးနေရဟရင်ကိုထပ်ပြီးတော့အဆင်မြင့်တယ်ဘူးပဲဖြစ်စီဒါရီကိုအခြေခံပြီးနောက်တဲ့အသစ်တွေဘယ်လိုပဲဖြစ်စီပေါ့နော
်အဲဒီတော့အခုမြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးပိုဖြစ်လာတဲ့တိုက်ပွဲတွေလေကြောင်းရပိုသုံးပြီးရဟရင်တွေတုံးလာတဲ့အနေအထားနဲ့ဒီပြပွဲဆက်ဆက်မှုရှိနိုင်ပုံကိုမေးရမှာဒေါက်တာနိုင်ဆွေဦးကဆက်ပြီး
တိုက်ခိုက်ရဟန်းမှာကြည့်မယ်ကျွန်တော်တို့မှာပုံမှန်သုံးနေတာ MI35 လို့ရဟန်းမျိုးကျွန်တော်တို့တရားဝင်ပြသမှုရကျွန်တော်မြင်နေရတာသူတို့တစ်ချိန်မှာလည်းကျွန်တော်တို့ကအနာကဲမှာပေါ့လေဒီ MI28 ဟာ NE လို့မျိုးတိုက်ခိုက်ရဟန်းမျိုးပြီးဆိုင်လာနိုင်မလားဆိုတာလည်းတွေ့ရှာဖြစ်တဲ့တွင်ဆိုတော့နောက်ထပ်ဟာထပ်ထွက်လာတဲ့ MI38 လို့ဟာမျိုးနောက်ပြီးတော့ဒေဝုဆောင်ရဟန်းမျိုးတွေထပ်ပြီးတော့မှပဲလိုအပ်လာတဲ့အချိန်မှာတိုးချဲ့ဝယ်နေတာဒါမျိုးလည်းရှိလာနိုင်တာပေါ့နော်ဟိုပြရတော့ပြမှာပဲเนาะကျွန်တော်တို့ကတော့လေဒါမိမိနိုင်ငံနာရဲ့ဟိုစင်ရအတွက်ကတော့ဒါကြိုးပြီးတော့มาတာလေးလာထားမှာဖြစ်ပါရဲ့ဗျာဟိုတော့ဝယ်ဝယ်မွယ်ဦးတို့ကံစီတော့ဘာမှပြောလို့မရပါဘူ
းဗျာဒါအပြင်အခုရုရှားခီးစင်မှာကလေတဲ့ဦးစီးချုပ်ဖြစ်သွားတာအပြင်စစ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်လည်းဖြစ်နေတာမို့နိုင်ငံရေးရအရေးပါမှုကိုမေးရမှာဒေါက်တာနိုင်စေဦးက
နိုင်ငံရေးရပြောဆွေးနွေးမှုကတော့တိတ်ပြောမှာမရှိဘူးလို့ကျွန်တော်ထင်တယ်ပေါ့နော်ဒါပေမဲ့အခါခွင့်သိရင်တော့လေမြန်မာနိုင်ငံနဲ့ပတ်သက်တဲ့လက်ရှိဖြစ်ပေါ်တိုးတက်မှုတွေကိုတော့လေဒါသက်ဆိုင်ရာတစ်ဖက်ကတောင်းရှိသူတွေကိုလည်းဒါပြောခြင်းလည်းပြောမှာပေါ့နော
်ဒီနေရာမှာဆက်ရနာသိမ်းပြီးမြန်မာနိုင်ငံတဲကိုနိုင်ငံခြားယင်းနှိမ့်ညွန့်မှုတွေဝင်လာဖို့ခက်လာချိန်မှာရုရှားရဲ့ယင်းနှိမ့်ညွန့်မှုတွေကိုဖိတ်ခေါ်နိုင်ဖို့အပိုင်းကိုမေးရမှာလေဒေါက်တာနိုင်စေဦးက
ဟိုတစ်ဖက်ကယင်းနှိမ့်ညွန့်မှုကိုဒါကဟိုဖိတ်ခေါ်တဲ့ဟာမျိုးတော့မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်ဒါနောက်ပြီးတော့ရုရှားနဲ့မြန်မာဆိုတာလည်းဒါကစီးပွားရေးယင်းနှိမ့်ညွန့်မှုကတိတ်ပြီးတော့မှမရှိဘူးเนาะနိုင်ငံရဲ့ယင်းနှိမ့်ညွန့်ထားရဝေးกว่าနေရာလဲပါပါတယ်ပေါ့เนาะဆိုတော့အဲ့ဘက်တော့တိတ်ပြီးတော့မသွားမယ်လို့ကျွန်တော်မထင်ပါဘူ
းအဲ့ဒီတော့အခုရုရှားခီးစဉ်ကနေရှေ့မှာဘလို့ထူးခြားတဲ့ဆက်ရမှုရှိလာနိုင်တာကိုလည်းဒေါက်တာနိုင်စေဦးက
ဒါကရှိမိသားမဟာပြောဆက်ဆံရေး ပို့ပြီးတော့မှတိုးတက်စေတဲ့ခီးစဉ်လိုပဲမြင်တာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံရဲ့တရှိနေပုံတွေကလည်းတရုတ်နဲ့အိန္ဒိယလိုမျိုးအင်အားကြီးနိုင်ငံတွေကလည်းရှိပြီးတော့မှအာရှပစိဖိတ်တွေကမှတော့အရေးပါတဲ့မဟာဗျူဟာရအခြေခံနေရာမှာရှိနေတာပေါ့နော်ဆိုတော့ရုရှားစီလည်းကမ္ဘာပေါ်မှာအင်အားကြီးနိုင်ငံဖြစ်တစ်ဖန်ပြန်ပြီးတော့ဖြစ်လာဖို့အတွက်ဂျိုးပန်းနဲ့တာဆုံနေတဲ့နိုင်ငံဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်နိုင်ငံနဲ့ဒါမဟာဗျူဟာမဟာမေးအဖြစ်တည်ဆောက်ထားတာလည်းဒီဒေသမှာရုရှားရဲ့အင်အားကြီးထွက်လာမှုပြန်စင်တာလည်းတစ်ပိုင်းပါလိမ့်မယ်ပေါ့နော်ဆိုတော့တို့ဒါတွေရှိချင်းအဖြစ်တော့ရုရှားမြန်မာနောက်ဆက်ဆံရေးကပို့ပြီးတော့မှပဲအခိုင်မာလာမယ်တိုးတက်လာမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
တကယ်တော့ရုရှားမှာဩဇာကြီးတဲ့ကာကွယ်ဝင်ကြီးနဲ့ဒုဝင်ကြီးတွေလည်းမြန်မာစစ်အာဏာမသိမ်းခင်နဲ့တင်ပြီးလေးမှာမြန်မာစစ်တပ်ရာရှိတွေနဲ့နီးနီးကပ်ကပ်တွေ့ဆုံဆွေးနွေးကြပြီးအခုလက်ရှိမှာလည်းစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာကလက်လက်ရောင်းချမှုပိတ်ဆို့ရေးကုလသမဂ္ဂမှကြိုးပမ်းလာချိန်မှာဒီကြီးစင်ဖြစ်လာတာကထူကြတယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တင်းနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစည်းတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်တော်တို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်။
တော်ရရှိနေအခုကြားနေရတာကတော့ VOA American တန်ဖြစ်ပါတယ်။မကြခင်မှာဦးအောင်ခင်ရဲ့မြမအရေးသုံးချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာစတဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အာနာရှင်စန့်ကျင်ရေးနီးနာတွေကိုဆွေးနွေးသုံးသပ်ထားတဲ့ဦးအောင်ခင်ရဲ့မြမအရေးသုံးချက်ကိုအရင်ဦးဆုံးကြားကြမှာပါ။ဆေးအာနာရှင်စနစ်နှီးကုန်းချုပ်ပြီးတော့ဒီမိုကရေစီဒလိကျင့်သုံးနိုင်ရေးအတွက်နှလုံးရည်တိုက်ပွဲရောလက်နက်ကင်တိုက်ပွဲပါမြန်မာပြည်မှာဆင်နွှဲနေရပုံကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြပေးတာပါဗျာ
။ဖြစ်အာနာသိန်းနာကိုလက်မခံနိုင်တဲ့အရတန်းဝန်ထမ်းတွေဆက်လိုက်တဲ့အမိတ်အာနာဖီဇန်ကြီးလှုပ်ရှားမှုဟာလေးလသက်တမ်းရှိလာပါပြီ။ဒီလှုပ်ရှားမှုကြောင့်ပြုတ်ရည်ဖြစ်လာမလားစစ်ကောင်စီတက်ပြောင်းလဲသွားမလားဒါမှမဟုတ်လေလှုပ်ရှားမှုတစ်ခုလုံးအချိန်သေးသွားမလားစသဖြင့်အမျိုးမျိုးဝေဖန်သုံးသပ်နေကြပါတယ်ရေရှည်တိုက်ပွဲဆင်နွှဲနိုင်အောင်ပြည်ပရောက်မြန်မာတွေကရံပုံငွေရှာနေကြပါတယ်တိုင်းရင်းသားလက်တက်ကင်နဲ့ပူးပေါင်းသူတွေလည်းရှိလာပါတယ်အမိတ်ဖီဇန်ကြီးနှလုံးရည်တိုက်ပွဲအကြောင်းရေးထားတဲ့စာအုပ်စာပေတွေလည်းထပ်မံထွက်ပေါ်လာပါတယ်အမေရိကန်အမျိုးသမီးပညာရှင်အေရီကာချင်နဝတ်နဲ့မာရီယာစတီဗင်ကနေခေရာစုလွတ်မြောက်ရေးတိုက်ပွဲ300ကျော်ကိုလေ့လာတဲ့အခါမှာအကျမ်းမဖက်တဲ့နှလုံးရည်တိုက်ပွဲကပိုပြီးထိရောက်တာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်၄ချက်ရှိပါတယ်တဲ့။ပထမအချက်ကပါဝင်သူတွေများပြားနေဖို့ဖြစ်ပါတယ်။ဒုတိယအချက်ကဖိနှိပ်နေတဲ့လုံခြုံရေးတပ်ဖွဲ့နဲ့အစိုးရဌာနတွေကိုယ့်ဘက်ပါလာဖို့ဖြစ်ပါတယ်။တတိယကစန္ဒပြယုံတွေမကဘဲနီလန်းမျိုးစုံသုံးဖို့ဖြစ်ပါတယ်။ရုံးတာကတော့ဖိနှိပ်ခံရတဲ့လှုပ်ရှားမှုကစင်ကရေမဖြစ်အောင်တိမ့်သိမ့်နိုင်ဖို့ဖြစ်ပါတယ
်နှလုံးရည်တိုက်ပွဲကစင်ကလျားဖြစ်သွားလို့လက်နက်ကင်တိုက်ပွဲအဖြစ်အသွင်ပြောင်းမယ်ဆိုရင်စစ်အာဏာရှင်အကြိုက်ဖြစ်သွားနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့အာဏာရှင်လက်အောက်ကတပ်ဖွဲ့တွေကုဘက်ပါလာအောင်စီးယုံတာဟာအကြမ်းမဖက်တဲ့ CDM နှလုံးရည်တိုက်ပွဲရဲ့အဓိကတော့ချက်တစ်ခုဖြစ်တယ်လို့ဆိုပါတယ်မိထီလာအခြေစိုက်တပ်မ69ကCDM လှုပ်ရှားသူတွေတဲ့ပါဝင်လာသူဘုံမူဟိန်းတော်ဦးကတော့ဆရာနာသိန်းနာကိုမတရားမှန်သိသူတွေတပ်ထဲမှာအများကြီးရှိပေမဲ့ရုံးထွက်ဖို့ခက်ခဲနေတယ်လို့ပြောပါတယ်တပ်ပြက်နေတာကြာပြီဖြစ်ပေမဲ့အကြောက်တရားလွှမ်းမိုးနေတာကိုမကြော်လွှားနိုင်သေးဘူးလို့သူကဆိုပါတယ်တပ်တွင်းပုံကံမှုဖြစ်ပေါ်ရေးဟာအမျိုးသားညီညွတ်ရေးအစိုးရပေါ်မူတည်တယ်လို့ဘုံမူဟိန်းတော်ဦးကဆိုပါတယ်စစ်တပ်ကထွက်ခွာပြီးအာဏာဖီဆန်ရေးမှာပါဝင်လာတဲ့စစ်ဘိုလ်စစ်သားဦးရေဒ တဖြည်းဖြည်းတိုးပွားလာနေပါတယ်
။ဖိလစ်ပိုင်နိုင်ငံမှာအရာရှိငယ်တစုရဲ့1980ပြည်နှစ်စစ်တပ်ပြုတ်ရင်လှုပ်ရှားမှုဟာအာဏာရှင်ဆန့်ကျင်ရေးဒီတန်းဖြစ်ပါတယ်။အချင်းပြက်နေတဲ့စစ်တပ်ကိုပြုပြင်ဖို့ကာကွယ်ရေးဝန်ကြီးအန်ရိုက်ကလည်းစိတ်ဝင်စားပါတယ်။ဒါကြောင့်1986ပြည်သူ့တော်လှန်ရေးမှာကာကွယ်ရေးဝန်ကြီးအန်ရိုက်နဲ့ဒုဗိုလ်ချုပ်ကြီးရာမို့စ်ပြည်သူ့ဘက်ကယက်တီလာတာဟာအခြေအနေကိုပြောင်းလဲစေပါတယ်။လွတ်လပ်ခြင်းနဲ့ပြည်သူလူထုအယက်သားအသင်းအဖွဲ့ဖျားကြောင်းနဲ့စစ်တပ်ပြုပြင်ရေးလှုပ်ရှားမှုစတာတွေပူးတွဲလုပ်ကိုင်နိုင်တဲ့အတွက်အာဏာရှင်မာကော့စ်ပြုတ်ကျသွားရပါတယ်။စစ်တပ်ပြုပြင်ရေးအုပ်စုဟာဖိလစ်ပိုင်နိုင်ငံကပြည်သူ့အာဏာလှုပ်ရှားမှုမှာတသက်တအားပါဝင်ခဲ့ပါတယ်။
မတရားလုပ်ပြီးဖိနှိပ်ညှဉ်းပန်းတာကိုနှီးသုံးနှီးနဲ့တုတ်ပြန်နိုင်တယ်လို့ဂန္ဒီကြီးကဆိုပါတယ်။ပထမနှီးကတော့မတရားလုပ်တာကိုငြိမ်ခံပြီးရှောင်ပြေးတာဖြစ်လို့တရေဘောကြောင့်နဲ့လုံနှီးလို့ဂန္ဒီကဆိုပါတယ်။ဒုတိယနှီးကတော့လက်နဲ့ကန်ပြီးခံတိုက်တဲ့နှီးပါပဲ။ဒီနှီးဟာငြိမ်ခံပြီးရှောင်ပြေးတာတဲ့ပိုကောင်းတယ်လို့ဂန္ဒီကြီးကပြောပါတယ်။တတိယနှီးကတော့အကြမ်းမဖက်ပဲအနုနှီးနဲ့ရင်ဆိုင်တိုက်တာဖြစ်လို့တတိအပြောင်မြောက်ဆုံးဖြစ်တယ်လို့ဆိုပါတယ်။လူတိုင်းမှာကြောက်စိတ်ရှိပေမဲ့ဒီကြောက်စိတ်ကိုနင်းနိုင်သမျှနင်းအောင်ထိန်းချုပ်နိုင်ဖို့ကြိုးစားရင်းမေတ္တာတရားလက်ခံထားပြီးတိုက်ပွဲဝင်လာမှုနှလုံးရည်တိုက်ပွဲပြတဲ့တတိကိုဘယ်တတိမျိုးကမှလိုက်မမိနိုင်ဘူးလို့ဂန္ဒီကပြောဥပါတယ်နှလုံးရည်တိုက်ပွဲဝင်သူဟာယုံကြည်ချက်အတွက်အသက်စွန့်နိုင်ရမယ်လို့ဂန္ဒီကြီးကဆိုထားပါတယ
်ဖိလစ်ပိုင်နိုင်ငံမှာ14နှစ်ကြည့်သုံးတဲ့စေအုပ်ချုပ်ရေးဟာ1986ပြည်သူ့တော်လှန်ရေးအောင်ပွဲခါမှာနေကုန်းချုပ်သွားပါလေ။စေအုပ်ချုပ်ရေးကာလမှာ3000ကျော်အသက်ခံရပြီး9000ထိမ့်သိမ့်ခံရပါလေ။နှိမ့်ဆက်ညှဉ်းပန်းခံရသူ3500ရှိတယ်လို့မှတ်တမ်းတင်ထားပါလေ။မြမပြည်မှာတော့နှလုံးရည်တိုက်ပွဲရောလက်နက်ကင်တိုက်ပွဲရောဆင်နွှဲနေပုံရပါလေ။စစ်ကောင်စီရဲ့စစ်အင်အားကိုကြားကန်ထားတဲ့စီးပွားရေးအင်အားကိုတိုက်ခိုက်တာဟာနှလုံးရည်တိုက်ပွဲပါ။စီဘွေစစ်မျက်နှာနဲ့လက်နက်ကင်တိုက်ပွဲကိုရင်ဆိုင်နေရတဲ့စစ်ကောင်စီဟာရေရှည်ကြီးတိုးနိုင်မှုခက်ခဲပါတယ်။မြန်မာနိုင်ငံမှာ2009ရွှေဝါရောင်တော်လှန်ရေးရရဆက်ဆက်နှိပ်ကုပ်ခံရတဲ့အတွက်2010မှာရွေးကောက်ပွဲအစိုးရဖွဲ့စည်းတဲ့အခါဦးသိန်းစင်အုပ်စုကပြုရင်းရေးလှုပ်တာလို့ပမော့ခ်ချန်နယ်ဝစ်ကသုံးသပ်ပါတယ်။မကောင်းမှုတွေများလာတဲ့အခါမှာကောင်းမှုလုပ်ချင်သူပေါ်ပေါက်လာတဲ့သဘောဖြစ်ပါတယ်။လက်ရှိအမိတ်ဖီဇာရေးလှူရှားမှုဟာလူရန်စားပေါင်းစုံလူမျိုးပေါင်းစုံအဖွဲ့အစည်းပေါင်းစုံနဲ့ဘာသာအယူဝါဒပေါင်းစုံစုပေါင်းပြီးစစ်အာဏာရှင်စနစ်ကိုဖယ်ရှားဖို့ကြိုးပမ်းနေတာဖြစ်လို့အောင်မြင်မှုအလားအလာအလွန်ကောင်းတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြားခဲ့ရတာပါအခုတခါမှာတော့ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမရေကဏ္ဍမှာမြန်မာနိုင်ငံနဲ့အသုံးပြုမဲ့ရုရှားနဲ့တရုတ်ထုတ်ကိုဗစ်ကာကွယ်ဆေးရည်အကြောင်းကိုပြောပြပေးတာပါတယ်။မြန်မာနိုင်ငံမှာအရင်ကအထူးကသုံးလာခဲ့တဲ့အိန္ဒိယထုတ်ကိုဗစ် -19 ကာကွယ်ဆေးရည်ထပ်ရဖို့ကမရေရာတော့တဲ့အချိန်မှာအိန္ဒိယကိုဗစ်တတိယလှိုင်းရောက်လာမှလည်းစိုးရိမ်နေရပြီးတော့တရုတ်နဲ့ရုရှားထုတ်ကာကွယ်ဆေးရည်ကိုအထူးကထိုးဖို့ပြင်ဆင်မှုတွေရှိနေပါတယ်။ဒီကာကွယ်ဆေးရည်ရဲ့ထိရောက်မှုနဲ့အန္တရာယ်ကင်းစိတ်ချမှုကဘယ်လိုရှိပါလဲ။အထူးခံမဲ့သူတွေကလည်းဘာကြိုပြင်ထားတဲ့မှာလဲ။ဒီကြောင်နယူးယောက်မြို့မှာရှိတဲ့ Wake Up High ဆေးရုံကကုသရောဂါအထူးကဒေါက်တာဇေယျတက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ဒေါက်တာဇေယျတက်ခင်ဗျာမြန်မာနိုင်ငံမှာအခုဒီကိုဗစ်တတိယလှိုင်းပေါ့နော်ပတ်ဝန်းကျင်နိုင်ငံတွေအထူးသဖြင့်တော့အိန္ဒိယကနေတစ်ဆင့်ကူးစက်မှာကိုစိုးရိမ်နေတဲ့အနေထားမှာကာကွယ်ဆေးထိုးဖို့ကိုလည်းလုံးပန်းနေကြပါတယ်အဲ့တော့အခုလောလောဆယ်မှာဒီအိန္ဒိယကာကွယ်ဆေးတွေကမတိကျတဲ့အချိန်မှာပေါ့နော်ဒီတခြားနိုင်ငံတွေဖြစ်တဲ့ဒီတရုတ်နဲ့ရုရှားကာကွယ်ဆေးတွေကိုအသုံးပြုမယ်လို့လည်းကျမကြီးရောစစ်ကောင်စီကောင်ဆောင်ပိုင်းတွေကတော့ပြောထားတာကိုတွေ့ရပါတယ်အဲ့ဒီခါကျတော့ဒီကာကွယ်ဆေးတွေရဲ့ထိရောက်နိုင်မှုနောက်တစ်ခုကဘေးအတွက်ဆိုကြပေါ့အဲ့ဒီပုံမှာဘလို့ပြည်စင်တနာနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်အဓိကအရေးကြီးဆုံးဆိုရင်ဆရာဘာစပြီးဆုံးပြခြင်းလဲ
အိန္ဒိယမှာအခြေအနေတော်တော်အကြီးကျယ်ဖြစ်နေတဲ့အတွက်ကြောင့်ဒီ vaccine တွေကိုတခြားနိုင်ငံတွေကိုသူတို့ဆက်လက်ပြီးတော့ပို့ဖို့သူတို့ရပ်ဆိုင်းလိုက်ပြီးသူတို့နိုင်ငံကိုသူတို့အဓိကလုပ်တော်မယ်ဆိုပြီးတော့ပြောရဲပေါ့နော်ဆိုတော့တခြား vaccine ပါကြံလဲဆိုတော့တရုတ်ပြည်ကထုတ်တဲ့ vaccine ပေါ့နော် Sinovac ဆိုတဲ့ဟာဘယ်လောက်ကြီးအထိ effective ဖြစ်မလဲဆိုပြီးတော့ ကျွန်တော်တို့ဒေတာတွေကိုကြည့်တာပေါ့လေဆိုတော့နောက်ဆုံးတစ်ခုကြံနေတဲ့ဟာတော့ရုရှားမှာရှိတဲ့ဗက်ဆင်းပေါ့နော်အဲ့ဒါကတော့ကျွန်တော်တို့စီမှာဒီ US မှာလည်းဘာမှလေ့လာစရာဒေတာလည်းမရှိဘူးနောက်တစ်ခုကတရားဝင်နေသူတို့ဘယ်နိုင်ငံမှာလုပ်တယ်ဘယ်လိုလူတွေမှာစမ်းသပ်ခဲ့တယ်ဆိုတာလည်းမပြောထားဘူးပေါ့လေဟုတ်မှာတရုတ်တောင်မှဘရာဇီးမှာသွားလုပ်တော့တရားဝင်
WHO ကြေညာပြီးတော့လာလို့တာဟိုခိုးချောင်ခိုးဝဲလေမြန်ပေါ်နဲ့တည်လာပြီးတော့လာပြီးတော့လောက်တာမျိုးမဟုတ်ဘူးလေဆိုတော့အဲ့ဒါကြောင့်ကိုကအစမ်းသက်ခံလူတန်းစားတစ်ခုအနေနဲ့တော့မဖြစ်သင့်ဘူးပေါ့လေဟုတ်ကဲ့ဆရာဘာကြောင့်ဒီအခုလို့အစမ်းသက်ခံမဖြစ်ဖို့အရေးကြီးတာလဲဆရာဘာဖြစ်လို့လဲဆိုတော့အခုလက်ရှိပေါ့နော်ဒီကျွန်တော်တို့ US မှာကတော့တုံးဘူးပေါ့နော်ဖိုင်ဇာရဲ့မော်ဒါရာရ
ပတ်လောက်ကဆိုလို့ရှိရင်တော်တော်လေးကိုရုပ်ရုပ်တဲတဲရုပ်ဖြစ်သွားပြီးတော့ဂျွန်ဆန်နဲ့ဂျွန်ဆန်ကငူးချိန်မှာမထိုးတဲ့လောက်ကိုဖြစ်သွားတဲ့ဒီပါလောက်ကိုရှိကြတယ်မထိုးချင်ကြတော့ဘူးဆိုပြီးဖြစ်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီခေတ်ဝါးတဲ့အတွက်ကြောင့်၄၀ဆယ်ဆိုတဲ့ဟာလေးလည်းကျွန်တော်တွေးခဲ့ရတယ်။ဟုတ်လား။ဒီအများများစားစားရမဟုတ်ပါဘူး။သူတို့ထိုးထားတ ပါတယ်ဆိုပြီးပြောတယ်ဒါတောင်မှဒီနေ့ဒီချိန်မှာကျွန်တော်တို့ဆေးရုံတွေမှာ Johnson & Johnson ဆိုမရှိတဲ့လောက်သူရှားနေပါတယ
်ဟုတ်ကဲ့ဆရာအခုဒီတရုတ်ကကာကွယ်ဆေးက American နဲ့ India ကသုံးနေတဲ့ကာကွယ်ဆေးတွေနဲ့ရှင်းလိုက်လို့ရှိရင်ဘယ်လိုကွာခြားမှုရှိလဲဆရာ
။အာကျွန်တော်တို့အခုလက်ရှိ Pfizer နဲ့ Moderna ကတော့ new technique ပေါ့နော်။အရင်တော့ကပောက်မှာတစ်ခါမှမသုံးခဲ့ဘူးတဲ့။အထူးသဖြင့် messenger RNA ကိုသုံးထားတဲ့ nano particles ပေါ့နော်။တကယ်ကိုသေးသေးမွားမွား whole base level သွားပြီးတော့သူကလုပ်ထားတဲ့ technique နဲ့လုပ်ပြီးတော့ AstraZeneca ပမာပြို့သွားတဲ့ဟာကြတော့သူကနည်းနည်းလေးအရင်တော့မရှိတဲ့ method နဲ့သုံးပြီးတော့ chimpanzee ဆိုတဲ့မြောက်မှာရှိတဲ့ adenovirus number 4ကိုသုံးပြီးတော့သူကအဲ့ဒါလေးကို vector အနေနဲ့အကူပေါ့နော်ဒီ coronavirus ကောင်လေးနဲ့တွဲပြီးတော့ကိုယ်ထဲကိုထည့်ပြီးတာသူလဲဒီ spike protein မှာပဲ antibody ထွက်သွားအောင်လုပ်တာဒါပေမဲ့တရုတ်ပြည်က vaccine Sinovac ကနေထုတ်တဲ့ coronavirus vaccine ကတော့ new technique ကိုသုံးထားတာမဟုတ်ပါဘူးကမ္ဘာပေါ်မှာဟိုးအရင်တော့ရှိခဲ့တဲ့ method အတိုင်းနဲ့သူကထုတ်ထားတာပါပထမဆုံးဒီတရုတ်ပြည်မှာရှိတဲ့ virus ရယ်အင်္ဂလန်မှာရှိတဲ့ virus ရယ်ဒူး European country နှစ်ခုမှာရှိတဲ့ virus ကိုသူကယူပြီးတော့တတ်ပြီးတဲ့အခါကျတော့မှတခြားသော compound တစ်ခုနဲ့ပေါင်းပြီးတော့ကိုယ်ထဲကိုထည့်လိုက်တယ် kill virus vaccine လို့ခေါ်ပါတော့တတ်လိုက်တဲ့အတွက်ကြောင့် virus ကပြန်မရှင်နိုင်တော့ဘူးကိုယ်ထဲကိုရောက်လာလို့ရှိရင်မပွားနိုင်တော့ဘူးပေါ့ပြီးတော့ကိုယ်ထဲကိုရောက်လာတဲ့အခါကျလို့ရှိရင်သူ memorize လုပ်ပြီးတော့ antibody တွေကိုထုတ်မယ်ဆိုပြီးတော့လုပ်ထားတာပါဆိုတော့တရုတ်ပြည်ကထုတ်တဲ့ဒီ Sinovirus ကစိတ်ဖြစ်တဲ့အရာတော့သိကြတယ် phase 3 trial မှာစူစူဝါဝါကြီးလူတွေဒုက္ခရောက်စေတဲ့ side effect မရှိပါဘူးဆိုပြီးတော့ကြော်ညာပါတယ်ဒါပေမဲ့တရုတ်ကလည်းလူကြီး900ကျော်ပဲ trial လုပ်ခဲ့တာဘယ်မှာလုပ်တာလဲဆိုတော့ Brazil နဲ့အတူတူ Indonesia ပါတယ်သုံးတယ်နောက်ဆုံးတစ်ခုကတော့ Turkey ပေါ့နော် Turkey နိုင်ငံကနောက်ဆုံး European country အနေနဲ့ဆိုတော့သုံးနိုင်ငံပဲအဓိကအနေနဲ့ phase 3 trial ကိုသူတို့လုပ်ခဲ့ကြတယ်ပေါ့လေ
ဟုတ်ကဲ့အဲ့တော့ကျွန်တော်ဒီထိရောက်မှုကိုရေဘူးရအဖြစ်ခြုံပြီးတော့ကြည့်မယ်ဆိုရင်ဥပမာ Pfizer ဆိုလို့ရှိရင်အထိရောက်ဆုံးပေါ့နော် Moderna ရောပေါ့60ရာခိုင်နှုန်းကျော်လောက်ဆိုပြီးတော့မှန်းကြပါတယ်။အဲ့ဒီတော့ဒီတရုတ်ကရုရှားကာကွယ်စီတင်တဲ့ပတ်သက်လို
့ရုရှားနိုင်ငံထုတ်တဲ့ vaccine ကိုဘယ်လိုနည်းနဲ့လုပ်ထားရလဲဆိုတာလေသူတို့တရုတ်ဝင်ထုတ်ပေါ်ပြောကြားခြင်းမရှိဘူး။ဘလောက်ကြီးအထိကောင်းတယ်ဘလိုမျိုး side effect တွေရှိတာမရှိလားဆိုတာလည်းမသိဘူးပေါ့နော်။ဆိုတော့တရုတ် vaccine ကဘရာဇီးလားစပြောတော့50ရာခိုင်နှုန်းအထက်ဆိုပြီးတော့ပြောတာသိကောင်းတော့မဟုတ်ဒါပေမဲ့နောက်ပိုင်းဆက်လက်ပြီးတော့သူတို့ပြောလာတဲ့အခါမှာ50နဲ့80နီးပါးလောက်ထိကတ်တဲ့နေရာတွေရှိတယ်ပေါ့လေ။ဘာကြောင့်လဲဆိုတော့ Turkey ဘက်ကပြောတဲ့အခါကျတော့80ရာခိုင်နှုန်းနီးပါးလောက်ထိရှိတယ်လို့ဆိုပြီးတော့ပြောတဲ့အခါရှိတယ်ပေါ့လေ။ဆိုတော့ခမန်းကြီးအားဖြင့်တော့50နဲ့80ကြားထဲမှာပေါ့နော် protection ရှိတယ်ပြောပြောဒါပေမဲ့လည်းဒီနေ့ဒီချိန်ထိဒီ protection ရှိတာဒီသူကဒီ kill virus ဆိုတဲ့ဖြစ်တဲ့အတွက်ကြောင့်ယူထားတဲ့ sample ကခုနကျွန်တော်ပြောသလိုပဲတရုတ်ပြည်ရဲ့အင်္ဂလန်ရဲ့ European country နှစ်ခုပါတယ်အဲ့ဒီနိုင်ငံ virus ကိုယူထားတာအခုလက်ရှိကမ္ဘာပေါ်မှာချင်းချောင်းနေတဲ့ကျွန်တော်တို့ပြောနေတဲ့အိန္ဒိယမှာဖြစ်နေတဲ့ virus တို့တောင်အာဖရိကလာတဲ့ virus တို့နောက်တစ်ခုကအင်္ဂလန်မှာဒုတိယတစ်ကြိမ်ကိစ္စအများကြီးဖြစ်လာတဲ့အကောင် British mutant ပေါ့နော်ဒီမျိုးကွဲတွေကိုဘလောက်ကြီးထိကာကွယ်နိုင်မလဲဆိုတာကတော့ဘယ်သူမှမသိသေးပါဘူး Brooklyn မျိုးကွဲနဲ့တောင်အာဖရိကမျိုးကွဲက Pfizer နဲ့ Moderna က okay တယ် AstraZeneca ကတေးကြဘလောက်ရှိတာတောင်အာဖရိကမျိုးကွဲကိုမခံနိုင်70% ဒီလားကျော်ကျော်လောက်ပဲ efficacy ဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုဒီတရုတ်ကာကွယ်ဆေးထိုးมาတဲ့နောက်ဆုံးကြည့်တွေကိုဘယ်လိုအကြံပြုခြင်းလဲ
AstraZeneca မရခဲ့လို့ရှိရင်တော့ Russia ရဲ့ vaccine နဲ့စာလို့ရှိရင်တော့ Sino ကိုထိုးလို့ရှိရင်တော့ ဖြစ်ပါတယ်ပရပယ်လုပ်လို့ရတဲ့အပိုင်းတွေကတော့ကိုဟာကိုတెంပရေချာချိန်နှောင်းပါလို့တော့လုပ်တင်တာပေါ့လေဒါပေမဲ့လည်းဗက်ဆင်းကြောင့်ဖြစ်လာမယ့်ဆိုကြူဒီဇန်နဲ့ပါလိမ့်မယ်ဘာလို့လဲဆိုတော့ဗိုင်းရပ်ဆိုတတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်ဟိုကိုလက္ခဏာတစ်ခုခုဖြစ်လာတယ်ဆိုလို့ရှိရင်ဒီဇွမ်းနဲ့လူတွေအတိုင်းမှာဗက်ဆင်းမဆိုဖြာကျင်းနာကျင်းကိုယ်ရည်လက်တွ ကိုကာကွယ်ခြင်းဒီအားလုံးပဲစာလို့ရှိရင်တော်တော်ကြီးအရေးကြီးတဲ့အကြောင်းအရာတော့မှာပါပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ဟုတ်ကဲ့ကိုဝင်းမင်းကတင်ဆက်ပေးတော့တာပါအခုတစ်ခါမှာတော့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရစေ
။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပြစ်ခတ်ဖောက်ခွဲခဲ့ပါတယ်။နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းဖိတ်ကြားချက်အပေါ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေတက်ရောက်မှာမဟုတ်ဘူးဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းဖြစ်ပွားနေတဲ့ဒေသခံတွေလူခွင့်ရေးချိုးဖောက်ခံရမှုအပေါ်တအားရက်ဘက်အဖွဲ့အစည်းတွေကကန့်ကွက်ရှုတ်ချလိုက်တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းအာဏာသိမ်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကလမ်းမှာပစ်ခတ်ဖောက်ခွဲခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောပါတယ်မေလ19ရက်နေ့ညနေပိုင်းနဲ့မေလ18ရက်နေ့မနက်ပိုင်းမှာမူဆယ်ကုတ်ခိုင်တိန်နီလမ်းမကြီးပေါ်ကနေရာနဲ့နေရာမှာပစ်ခတ်ခဲ့ခြင်းဖြစ်တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ် KIA ကတွားရောက်ပစ်ခတ်ခဲ့တဲ့စီတင်ကားတချို့မှာစီမပါတဲ့ကားတွေရှိတယ်လို့စီတင်ထားတဲ့ကားတွေလည်းပါဝင်နေတဲ့အတွက်စီကားမီးလောင်သွားတယ်လို့ဆိုပါတယ်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်တမိုင်ကျော်အကွာခန့်ကနှစ်ပတ်ချီကျေးရွာအနီးမှာပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမေလ19ရက်နေ့အထိနေမြေအတွင်းနှစ်ဖက်လက်နက်ကင်တပ်တွေရှိနေသေးတဲ့အတွက်အနီးနားကဒေသခံရွာသားတွေစိုးရိမ်နေကြတယ်လို့ကုတ်ခိုင်ဒေသခံတွေကပြောပါတယ်
မေလ23ရက်နေ့မှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့တက်ရောက်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်2020ရွေးကောက်ပွဲမှာ46နေရာနိုင်ရခဲ့တဲ့ကြားကောင်းပါတီလို့ခေါ်ကြတဲ့ SNLD အနေနဲ့ကတော့မိမိတို့ရဲ့ပါတီမူဝါဒနိုင်ငံရေးကြီးမားချက်တွေဟာလက်ရှိစစ်ကောင်စီလုပ်နေတဲ့လှုပ်ရနဲ့တဟဆန္ဒမဖြစ်လမ်းကြောင်းမတူလို့ငင်းဆန်ရတာဖြစ်ကြောင်းပါတီပြောခွေးရစိုင်းလိပ်ကပြောပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာမေလ23ရက်နေ့စီဝေးမှာတက်ရောက်ဖို့ NLD အပါအဝင်ပါတီကြီးတွေသတော်များများကိုဖိတ်ကြားထားကြောင်းမေလ10ရက်နေ့ကတည်းကဖိတ်ကြားစာပေးပို့ထားတာဖြစ်ပြီးအစီအဝေးတက်ရောက်မဲ့ပါတီတွင်ဆုံးဖြတ်ချက်ချနိုင်တဲ့ကိုယ်စားလှယ်စည်းရုံးတွေကိုမေလ19ရက်နေ့မှာနောက်ဆုံးထားပေးပို့ဖို့ပြောဆိုလာတာလို့သိရပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာအာဏာသိမ်းစစ်တပ်ကမေလ19ရက်နဲ့20ရက်နေ့မှာမြောက်ဦးအခြေစိုက်အမှတ်31ရဲတပ်ရင်းငန်နေခေါင်းဖြူတောင်ကွင်းကိုခင်မီလက်နက်စမ်းတပ်ပစ်ခတ်မဲ့အစီအစဉ်ဖြတ်သိမ်းလိုက်ပြီးဖြစ်ပါတယ်။အခုလိုအစီအစဉ်ကိုအာဏာပိုင်တွေဘက်ကပါကြောင့်ရုတ်တရက်ဖြတ်သိမ်းလိုက်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရဘူးလို့အမည်မဖော်လိုသူပီပင်ကုန်းကျေးရွာသားတဦးကပြောပါတယ်။ခင်မီလက်နက်တွေစမ်းတပ်ပစ်ခတ်ဖို့အစီအစဉ်ရှိတဲ့အတွက်မြောက်ဦးမြို့နယ်ကရွာဟောင်းတော်မောင်သာကုန်းစင်အိုးတော်စင်အိုးရှိပီပင်ကုန်းကျေးရွာတွေအပါအဝင်မြောက်ဦးမြို့ပေါ်ကလက်ကောက်ဆေးရွက်ကလူတွေကိုမေလ19ရက်နဲ့20ရက်နေ့တွေမှာခေါင်းဖြူတောင်ကွင်းအနီးကိုဖျက်ဆီးသွားလာခြင်းမပြုဖို့မြို့နယ်စီမံအုပ်ချုပ်ရေးကောင်စီကကျေးရွာရပ်ကွက်အုပ်ချုပ်ရေးမှုတွေကိုမကြာသေးမီကအကြောင်းကြားထားခဲ့တာပါ။နှစ်နှစ်နီးပါးတိုက်ပွဲတွေရပ်တန့်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ကဒီလိုလက်နက်တွေစမ်းတပ်ပစ်ခတ်တဲ့အတွက်ရခိုင်တပ်တော် AA နဲ့တိုက်ပွဲတွေပြန်ဖြစ်လာမှာကိုတရက်ခဏကြီးကစိုးရိမ်နေကြပါတယ်။
မွန်ပြည်နယ်တွင်မော်လမြိုင်မြို့ပါဝင်နယ်မြို့တချို့မှာအခုရပိုင်းပောက်ကွဲမှုတွေဆက်သွားဖြစ်ပွားခဲ့ပြီးရဲနယ်စစ်သားတွေကမြို့ပေါ်နေရာနှံ့နဲ့မြို့ဝင်ထွက်နေရာတွေမှာလုံခြုံရေးစစ်ဆေးမှုတွေပုံမှုတင်းကျပ်လာတယ်လို့ဒေသခံတွေကပြောပါတယ်။ မော်လမြိုင်မြို့မှာမေလ16ရက်နေ့ညပိုင်းကပောက်ကွဲမှု၄ကြိမ်ဖြစ်ပွားခဲ့တာကန္နလာကောက်ခွန်ဦးစီးဌာနရုံးရှိဗဟုလန်ပြည်ခံမြို့ပါတီခရိုင်ရုံးဝင်ပောက်ပေးနဲ့အောက်ကင်းရက်ွယ်မြို့နယ်ကျမယီမှုယုံခြံစည်ယုံပေးမှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ညတကောင်ညာကမော်ရဝတီပန်းချံခြံစည်ယုံပေးမှာလက်လော့အသားမိုင်းစလုံးဆက်မှာပောက်ကွဲခဲ့ပါတယ်။
ဒါပြေမေလ16ရက်နေ့ညပိုင်းမှာလဲစီကျူကညာနာယုံနီပောက်ွဲတန်နဲ့ကြားရပေမဲ့ဘဒုလက်ချက်ဆိုတာတပ်ဆိုင်ရာကနေတရင်ထုတ်ပြန်ခြင်းမရှိသေးပါဘူး။ KNU ကရင်မျိုးသားစီယုံထိန်ချုပ်တဲ့နေမြေမှာစစ်ကောင်စီတပ်ကကိစ္စဆစ်ဆဲမှုတွေလှုပ်ဆောင်နေတဲ့ကိစ္စလုံးဝလက်မခံနိုင်ဘူးလို့ KNU အုပ်ချုပ်ရေးလုပ်ငန်းတွေကိုလည်းဝင်ရောက်နောက်ဆက်တာတွေလူထုတွေကိုချင်းချောင်နေတာတွေလုပ်နေတာကြောင့်လုံးဝလက်မခံနိုင်ကြောင်းမေလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာပါ။ KNU ကြောက်ကြီးမြို့နယ်ဟာKNUဘဟုနဲ့ခရိုင်တို့ရဲ့နိုင်ငံရေးဦးဆောင်မှုအောက်မှာတွားနေတာဖြစ်တယ်လို့အုပ်ချုပ်ရေးနယ်မြေအတွင်းမှာဘဟုနဲ့ခရိုင်လမ်းညွှန်မှုအတိုင်းဆက်လက်တွားမှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။
ခုတည်င်းလာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းလမ်တူမြို့နယ်အတွင်းမှာဖြစ်ပွားနေတဲ့တအန်းပလောင်ပီသူတွေရဲ့နေအိမ်113ခန်းရမှုပြည်သူတွေအကြောင်းမဲ့ဖမ်းဆီးခံရမှုတွေကိုတအန်းနိုင်ငံရဲ့တိုင်ပင်ခံကောင်စီ TPCC နဲ့တအန်းရပ်ဘက်အဖွဲ့အစည်းတွေကကန့်ကွက်ရှုံချလိုက်ကြပါတယ်။အမည်ရဲ့စုစည်းချက်ကိုနိုင်ငံဝင်ကနေတင်ဆက်ပေးထားပါတယ်။
နမ်မတူမြို့နယ်တွင်ကြေးရွာတချို့ကပြည်သူတွေစစ်ဘေးတိမ်းရှောင်နေရချင်းသူတို့ရဲ့နေအိမ်တွေကို RCSS ကမီးရှို့ဖျက်ဆီးခဲ့တယ်လို့ကြေးရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားတာတွေကိုကျူးလွန်နေကြောင်းဒီပြဿနာတွေကိုအများဆုံးရပ်တပ်ဖို့နဲ့နှိမ့်နိုင်ဆွေးနွေးဖြေရှာဖို့လိုအပ်တယ်လို့တိုင်းနိုင်ငံရေးတိုင်ပင်ခံကော်မတီ TPCC
ကပြောရစုခွေးရှိတဲ့သူကပြောပါတယ်။တုံးလာပိုင်း26ရက်နေ့ကပြီးတော့ကျွန်တော်တို့ဒီလဖက်မှာပတ်ပြီးပေါ့နော်။ဖြစ်ခဲ့တဲ့အနေအထားကိုပဲဒီကကျွန်တော်တို့မြေမောင်းထုတ်ပြလာပါတော့။အဲ့ဒါမှာလူတွေချောပေါင်းပါရှိတယ်ဆိုရင်လူကိုဖမ်းဆီးခေါ်ဆောင်သွားတဲ့ကိစ္စမျိုးရှိမယ်။နောက်ကရွာတွေမှာဆက်ပြီးကောက်တဲ့ကိစ္စရှိမယ်။နောက်ကအခုနေအိမ်ကိုမီးရှို့တဲ့ကိစ္စရှိမယ်။ဒီကအရာတွေကျ
အရေးကြီးတဲ့အားမျိုးဖြစ်တယ်
တန်းကြောင်းသားနဲ့လူငယ်များဖွဲ့ DSYU ကပြောရေးစုဝေးရှိသူတို့ကလည်း
လှုပ်လှားတဲ့အဖွဲ့ကတော့ကျွန်တော်တို့ကအလုပ်ရဲ့ပုံမှန်တောင်းဆိုမှုတောင်းခံမှုစုရှိဖို့ထပ်ပြန်တဲ့လူရှင်ဒီမျိုးကျွန်တော်ရဲ့ခြေမှမှချုပ်ခြေနေတဲ့ကာလမှာတက်မတော်တွေနဲ့တိုင်းသားကြမှာဖြစ်ပြည်ပခတ်ဖြစ်တာမှာပါတယ်နဲ့ကျွန်တော်တို့ဒီတိုင်းသားစီစဉ်မှာယူပြီးမှဒါဖြစ်တဲ့ဒီကုချဖို့မှုရှိနေစေတဲ့အားကျွန်တော်တို့လည်းငင်းကြတဲ့ဒီအောင်ကျွန်တော်တို့ကအဲ့ဒီထုတ်ပြန်ချက်ကိုထုတ်ရဲ့အစီအစဉ်ဖြစ်တယ်ပေါ့
နံမလူမြို့နယ်တွင်းကမိလောင်သွားတဲ့အိမ်တွေနဲ့ရွာသားတွေဖမ်းဆီးခံရမှုမှာ RCS ဆက်လက်ချက်ဖြစ်တယ်လို့ဒေသခံတွေနဲ့တန်းရဖက်ဖွဲ့စည်းတွေကပြောဆိုထားပေမဲ့ RCS ကတော့သူတို့မဟုတ်ဘူးလို့ RCS SSC ပိုင်း Time Pretend Website နဲ့လူမှုကွန်ရက်စာမျက်နှာမှာထုတ်ပြန်ညင်းဆိုထားပါတယ်ပြီးခဲ့တဲ့မလကနေမေလသိနံမလူမြို့နယ်တွင်းကမန်လီမန်ဇာမန်ဂျက်ရေအိုးပန်လုံစတဲ့ကျေးရွာမိရှုခံရပြီးအိမ်ချွေ139အိမ်လောင်ကျွမ်းခဲ့ပါတယ်ရွေးချက်ရှိရှိနဲ့လူနေအိမ်တွေကိုမိရှုဖျက်ဆီးနေတဲ့လောက်ရတွေကို RCSS SSA အနေနဲ့ချက်ချင်းရတဖို့မိရှုတဲ့တိုင်းရင်းသားဖွဲ့တွေကိုအများဆုံးဖော်ဆုပ်ပြီးပြစ်ပေးရေးယူဖို့ဖမ်းဆီးခံထားရတဲ့ရွာသား9ဦးကိုချက်ချင်းလွှတ်ပေးဖို့နဲ့အမှန်တရားနဲ့တရားမျှတမှုအတွက်တိုက်ပွဲဝင်နေတဲ့ရှမ်းတိုင်းရင်းသားလူစုအခြေပြုအဖွဲ့တွေနိုင်ငံရေးပါတီတွေကလည်းဝိုင်းဝန်းကူညီဖြည့်ဆင်းပေးဖို့တိုင်းရင်းဖွဲ့ဖွဲ့စည်းတွေကတောင်းဆိုထားပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတောက်မဲခရိုင်အတွင်းမှာ2021ခုနှစ်နိစံပိုင်း9လတာကာလအတွင်းဖြစ်ပွားခဲ့တဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားကတိုက်ပွဲတွေကြောင့်စစ်ပီးရှောင်ရွာသားတွေထောင်ထဲချီပြီးတော့နေရက်ကိုမပြတ်နိုင်ကြသေးသလိုလက်ရစိုက်ခင်းအတွက်ရွာပြန်ရင်မိုင်းနှင်းမိလို့တေးကြေးတန်ရန်ရတဲ့သူတွေလည်းအများပြားရှိနေပါတယ်စစ်ရှောင်တွေရဲ့လက်ရှိအခြေအနေတွေကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်
မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် TNLE SSPP နဲ့ RCSS တို့ကြားတိုက်ပွဲကြောင့်ကြောင်မဲခရိုင်အတွင်း နမ်တူ ကြောင်မဲတီဘောမြို့နယ်ကစစ်ဘေးရှောင်လူထုစုစုပေါင်း 3000 ကျော်ဟာဒီနေ့တိုင်း 3 လကျော်ကြာပြီးဖြစ်ပေမဲ့နေရမပြောင်းနိုင်ကြသေးပါဘူး။စစ်ရှောင်လူထုအများဆုံးကတော့ နမ်တူ မြို့နယ်ပန်လုံအုပ်စုထဲက ပန်လုံရွာသားတွေနဲ့မန်လီအုပ်စုထဲကမန်လီရွာသားတွေဖြစ်ကြပါတယ်။နမ်တူမြို့နယ်မုံမှုအုပ်စုမန်စံရွာကိုရောက်ရှိနေတဲ့ပန်လုံရွာသူ စစ်ရှောင် ရင်ခမ် လီကရှမ်းဘာသာစကားနဲ့အခုလိုပြောပါရယ်ဒီလိုနဲ့ပတ်နေလို့လည်းမဟုတ်ဘူးခေါင်းကပူနာပူခေါင်းကျမတို့ပန်းလုံရွာကဆိုရင်တရားလုံးမန်းဆန်ကိုရောက်နေတာပါဒီတစ်ခေါက်ရွာမပြန်ရတာဆလာလောက်ရှိတော်မယ်အရင်တုန်းကတော့တိုက်ပွဲဖြစ်ရင်ထွက်ပြေးလာတယ်ပြစ်ခတ်တန်ရင်းရင်တော့ပြန်သွားကြတာရှိပေမဲ့ခုကရွာဘက်မှာတို့အရန်တက်မှနေကြလို့ပြန်ရဲကြတာလား တစ်ဖက်ကလည်းပြန်ရင်မိုင်းနေမိတာရှိတယ်နိအရင်ဖက်ကပဲရွာပြန်စိုက်ခင်းဝင်မဲ့စစ်ရှောင်နှစ်ယောက်မိုင်းနေမိလို့လာရှိုးစီးရုံကိုပို့လိုက်ရတယ်အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ပါတယောက်ကတော့ခြေထောက်နှစ်ဖက်လုံးပြတ်သွားတယ်အဲ့ဒါလည်း၃-၄ရက်နေမှအနာတွေတောင်ထွက်မှဆီးလာထည့်ပေးတယ်
2021年7月18日，七米丹雅也是读生物特么呢呢，第三度阿乌特么呢，是比较，是上过年半年的阿婆个表白的，地买对下，被阿婆个唐他的买对买么地不落，帮龙个是被上发爱拉个，想自家的阿苦路表白的。好，看看，再看，大家过来，我想，买对个名字个地嘛，老乡的阿婆个，阿娘咯，被阿婆个唐来的。
မိုင်းမမတိပါဘူးရွာနဲ့ဝေးတဲ့တောထဲမှာတွားထောင်ရင်တော့ကောင်းတော့ပေါ့သူတို့အချင်းချင်းထောင်ချင်တဲ့မိုင်းကိုရွာသားတွေကြနေမိနေတာပေါ့ဗျာကြောက်မဲခရိုင်ထဲမှာလဲတိုင်းသားလက်နက်ကန်ချင်းချင်းကြားတိုက်ပွဲတွေကြောင့်စစ်ပေးဆောင်လူထုဟာစစ်ပေးဆောင်နေရပြီးမိုင်းနေမိသူတွေရှိနေတယ်လို့လေယာချန်ဆင်းတဲ့ရွာသားတွေလဲဒါထိုးတတ်မှုတွေ
ဆက်တိုက်ရှိနေပါတယ်တိုက်ပွဲကြောင့်လက်ရှိနမ်တူမြို့နယ်အတွင်းမှာစစ်ပေးရှောင်တထောင်ကျော်နဲ့တီဘောမြို့နယ်အတွင်းမှာစစ်ပေးရှောင်တထောင်ကျော်ရှိနေပါတယ်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အတွင်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လွတ်လိုက်ရေးတပ်မတော် KIAကပြစ်ခတ်ဖောက်ခွဲခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံပုံမူးကြီးနော်ဘူးကပြောပါတယ်။မေလ၂၁ရက်နေ့မှာနိုင်ငံရေးပါတီတွေတွေ့ဆုံဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD
ကတော့ပြည်ထောင်ဝိုင်းတော်သားတွေကနေပတ်စင်တင်ဆက်သွားမယ်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။တိုင်းရင်းသတင်းလောကနာကိုနားဆင်ခဲ့ရတာပါခင်ဗျာ။ဗီအိုအေကအခုထုတ်လွှင့်တဲ့တင်ဒါရီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအကြာလိုင်းနှုန်းမီတာ၂၀၂၅၃၂ဒုက္ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတက
February 1st ကစပြီးအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေပေါ်မှာ American Britain နဲ့ Canada နိုင်ငံတွေကအရေးယူဒဏ်ခတ်မှုအသစ်တွေတိုးမြှင့်ချထားလိုက်တာအထူးသဖြင့် American အစိုးရကစစ်အုပ်ချုပ်ရေးကောင်စီ SAC ကိုပါပြစ်မှတ်ထားအရေးယူလိုက်တာအတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကကြိုဆိုလိုက်ပါတယ်စစ်အာဏာပိုင်တွေကမြန်မာပြည်သူတွေပေါ်မှာဖိနှိပ်မှုတွေတိုးမြှင့်လာချိန်မျိုးမှာနိုင်ငံတကာအတိုင်းအဝိုင်းကနေစစ်ကောင်ဆောင်တွေနဲ့ပတ်သက်ပြီးကြေပြန့်တဲ့အရေးယူမှုတွေကိုတိုးမြှင့်ချထားဖို့တိတ်ကိုအရေးကြီးကြောင်းလဲ Mr. Andrews ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာကလေးတငယ်၁၂တန်းလောက်ဟာတစ်နှစ်ကျော်ကျော်စားကောင်းကောင်းမတင်နိုင်ပဲဖြစ်နေတာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေနိုင်ကြောင်းနဲ့စားတင်ချောင်းတွေဘေးကင်းအောင်လှုပ်ဆောင်ပေးဖို့အတွက်ကုလသမဂ္ဂ UNESCO UNICEF နဲ့ Save the Children အဖွဲ့တို့ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်လန်းနိုင်ရေးအတွက်မြန်မာစစ်တပ်ကိုလက်နက်မရအောင်ဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့ကျေးဇူးပေးနေက Washington DC က Wilson Center မှာပြုလုပ်တဲ့မြန်မာအရေး online ဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပန်ကြားလိုက်ပါတယ
်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှာတော့ကိုရဲမွန်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာ engineer ကတော့ Jimmy Cook ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိတိုင်းနိုင်ငံ32 40 48တို့ကနေတင်ဆက်ပေးကြတာဖြစ်ပါတယ်။သတို့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအနီးအကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်ရတဲ့ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါ VOA ကထုတ်လွှင့်တဲ့တနင်္လာရီစာအစီအစဉ်တွေကို ပြန်လည်နားဆင်နိုင်ပါတယ်This program has